America in Burmese.
မင်္ဂလာမနက်ခင်ဗျာတရရှိများရှင် View American တန်မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ19ရက်ဗုဒ္ဓနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနောင်လပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင်
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ထိုင်းနိုင်ငံမြို့တော်ဘန်ကောက်မှာဖြစ်သွားခဲ့တဲ့ပောက်ကွဲမှုမှာတာဝန်ရှိတယ်လို့မတင်ကားသူတွေကိုအာဏာပိုင်တွေကအင်္ဂါနေ့မှာလိုက်လံရှာဖွေနေပြီလို့ဝန်ကြီးချုပ်ကပြောပါတယ်ရုပ်နိုင်ငံကဓာတုတူလောင်ယုံပောက်ကွဲမှုဖြစ်သွားခဲ့တဲ့နေရာမှာအင်္ဂါနေ့ကမိုးရေရွာနေတဲ့အတွက်တန့်ရှင်းရေးလုပ်ဖို့အခက်အခဲတွေရှိနေပြီးဓာတုပစ္စည်းတွေပြန့်နှံ့မှာကိုလည်းစိုးရိမ်နေကြပါတယ်ပြည်သူလူထုအခရာဦးရှင်မန်းကိုပြည်ခံပြုတ်ပါတီအခြေခံရာထူးကဖြုတ်ချလိုက်တဲ့ဗော်တောင်ဆန်းစုကြည်ကအင်္ဂါနေ့မှာဝေဖန်ပြောကြားလိုက်ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်နဲ့တင်ပြပေးသွားမှာပါခင်ဗျာ
ဒီမနေ့ကင်တော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေထဲမှာတော့မနေ့ကလွတ်တော်အစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာတော့အောင်ဆန်းစုကြည်ကအခုလိုပြောကြားပါတယ်
မဟုတ်ပါဘူးဒီအချိန်မှဆိုဘလူးအဒီကမေးစစ်စစ်တဲ့ဆိုတော့ပေါ်လာတယ်ဆိုတော့မိစေများအချိန်မှပို့ပြီးတော့ချင်းချင်းကြမှာပို့တော့ခိုင်ရတော့လို့ပဲရှိတော့
အပြည့်စုံတော့နောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့ NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ပြီးမှသာလက်မှတ်ထိုးဖို့ KIA ကိုအနေနဲ့လည်းလက်မှတ်ထိုးတင်တယ်လို့ကချင်လူမှုအဖွဲ့အစည်းကတောင်းဆိုလိုက်တဲ့သတင်းဒါအပြင်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုနောက်ထပ်စစ်အုပ်ချုပ်ရေးတပ်တန်း3လတိုးဖို့ပြီးထောင်စုလွတ်တော်ကဆုံးဖြတ်လိုက်တဲ့သတင်းတွေကိုနားဆင်ရမှာပါအခုရင်းဆုံးတော့ထိတ်သန့်ရောက်သတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဦးဆမ်မိုးဝေတို့ကကြီးညာပေးပါအောင်ရှင်
ထိုင်းနိုင်ငံမြို့တော်ဘန်ကောက်မှာဖြစ်သွားခဲ့တဲ့ပောက်ကွဲမှုအနည်းကရယူထားတဲ့ဗီဒီယိုမှတ်တမ်းတွေထဲမှာပါတဲ့မသိငါသူတချို့ကိုအာဏာပိုင်တွေကအင်္ဂါနေ့မှလိုက်လံရှာဖွေနေတယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကပြောပါတယ်ပောက်ကွဲမှုကြောင့်အနည်းဆုံးလူ22ဦးသေဆုံးပြီး120လောက်ထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်ပါတယ်အကြောင်းအမျိုးမျိုးနဲ့တိုင်းပြည်ကိုဖျက်ဆီးဖို့ကြိုးစားနေကြတဲ့သူတွေရှိတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်တိုင်းပြည်ကိုဖျက်ဆီးဖို့ဤမျိုးစုံနဲ့ကြိုးစားနေကြတဲ့အထက်နိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်သူစီးပွားရေးနဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းကိုပြစ်မှတ်ထားလှုပ်ဆောင်နေကြကြောင်းအစိုးရအနေနဲ့ပြစ်မှုကျူးလွန်သူတွေကိုတွစ်ရှိအောင်အစွမ်းကုန်ကြိုးစားဆောင်ရွက်ပြီးအမြန်ဆုံးအပြစ်ပေးအရေးယူနိုင်အောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းရုပ်မြင့်တန်ကြားကတဆင့်တန်းဖြီကိုပြောကြားတဲ့မင်းခွန်းထဲမှာဝန်ကြီးချုပ်ကထည့်သွင်းပြောကြားသွားတာပါတနင်္လာနေ့ကပောက်ကွဲမှုမဖြစ်ခင်လေးမှာအရဝမ်ဟိန္ဒူဖျားယုတ်ထုအနီးမှာရှိတဲ့ CCTV နဲ့ရယူထားတဲ့ဗီဒီယိုမှတ်တမ်းအတွင်းကမတင်ကားသူလူပုဂ္ဂိုလ်တဦးကိုလိုက်လံရှာဖွေနေကြောင်းအာဏာပိုင်တွေကပြောပါတယ်လူတဦးကဟိန္ဒူအဲ့ဒီဖျားကြောင်အနီးမှာရှိတဲ့ခုံတန်းရပေါ်ကိုကြောပေါ်အိတ်ချသွားခဲ့တဲ့ဗီဒီယိုမှတ်တမ်းကိုအာဏာပိုင်တွေကအင်္ဂါနေ့မှာထုတ်လွှင့်ပြသခဲ့တာပါအဲ့လိုကြောပေါ်အိတ်ချသွားပြီးမကြခင်မှာပဲပောက်ကွဲမှုဖြစ်သွားခဲ့တာပါအင်္ဂါနေ့တုန်းကလည်းဘန်ကောက်မြို့ကကဒုစိတ်ကံအနီးမှာပောက်ကွဲမှုတစ်ခုထပ်မံဖြစ်သွားခဲ့ပါတယ်ပောက်ကွဲစေတဲ့အရာကိုတရားဘော်ကနေပစ်ချလိုက်တာမှာရေထဲကိုမကြခင်ပောက်ကွဲသွားပြီးရေတွေဖြာထွက်သွားခဲ့ပေမဲ့ထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်တိုင်းနိုင်ငံအတွင်းမှာအဲ့လိုပောက်ကွဲမှုတွေရဆက်ဖြစ်ပေါ်နေတဲ့အတွက်ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လုံခြုံရေးကိုအထူးသတိထားကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကလည်းသတိပေးချက်ထုတ်ပြန်ထားပါတယ်
။တရုတ်နိုင်ငံမှာတော့ဓာတုပစ္စည်းတွေတိုးလောင်ထားခဲ့တဲ့ဂူထောင်ကြီးတွေအကြီးအကျယ်ပောက်ကွဲမှုဖြစ်ခဲ့ရာတီယန်ဂျင်းမြို့မှာအင်ကာနေကမိုးရွာသွန်းနေတာကြောင့်ပြန်လည်ပြီးတော့တန်ရှင်းရေးလုပ်ငန်းတွေလှုပ်ဆောင်ရမှာအခက်အခဲတွေကြုံနေရသလိုပောက်ကွဲမှုကြောင့်ပြန့်နှံ့နေတဲ့ဓာတုအစိတ်တွေဆက်လက်ပြီးတော့ပြန့်သွားမှာကိုစိုးရိမ်မှုတွေတိုးပွားနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြီးကြောင့်လူပေါင်း114ယောက်ထက်မနည်းတည်ဆုံးခဲ့ရတာပါအခင်းဖြစ်ပေါ်ရနေရာမှာအလုတ်သမားတွေခိတ္တငြိမ်သက်နေခဲ့ကြပြီးတော့တင်မောတွေကလည်းအိုအော်တွေဆွဲပြီးတည်ဆုံးခဲ့ကြသူတွေအတွက်ဂုဏ်ပြုခဲ့ကြပါတယ်လူပေါင်း58ယောက်လောက်ပျောက်ဆုံးနေစေဖြစ်ပြီးတော့အများစုဟာမိသားသမားတွေဖြစ်တယ်လို့ဆိုပါတယ်အဲ့ဒီဂိုဒေါင်တွေထဲမှာဆိုဒီယမ်နိုက်ထရိတ်တန်ချိန်900အမ်မိုနီယမ်နိုက်ထရိတ်တန်ချိန်800ပိုတက်ဆီယမ်နိုက်ထရိတ်တန်ကျင်း900အပါအဝင်ဓာတုပစ္စည်းတန်ကျင်းပေါင်း1000နဲ့ချီးပြီးတော့တူလောင်ထားတယ်လို့သိရပါတယ်ဒီကိုတောင်လေးစီမံခန့်ခွဲတဲ့ကုမ္ပဏီဟာအန္တရာယ်ဖြစ်စေတဲ့ဓာတုပစ္စည်းတွေကင်တွဲဆောင်ရွက်နိုင်ခွင့်လိုင်စင်ရရှိထားတဲ့ကုမ္ပဏီဖြစ်တယ်လို့နိုင်ငံပိုင်မီဒီယာမှာအင်္ဂါနေ့ကဖော်ပြခဲ့ပါတယ်ဒါပေမဲ့အဲ့ဒီလိုင်စင်ကိုဇွန်လတုန်းကမှရရှိခဲ့တာဖြစ်တယ်လို့လည်းသိရပါတယ်အင်္ဂါနေ့မှာတော့အာဏာပိုင်တွေကတရုတ်လုပ်ငန်းခွင်လုံခြုံစိတ်ချရေးအေဂျင်စီအကြီးအကဲကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့တရုတ်ကွန်မြူနစ်ပါတီရဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးအဖွဲ့ကပြောဆိုပါတယ်ခင်ဗျာ
ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဥရှင်မန်းကိုလက်ရှိအနာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအကြီးအကဲယာရုကနေဖြုတ်ချလိုက်တဲ့အပေါ်အတိုက်ခံကောင်းဆောင်ဒေါက်ဆန်းစုကြည်ကအင်္ဂါနေ့မှာဝေဖန်ပြောကြားလိုက်ပါတယ်ဥရှင်မန်းကိုပြည်ခံပြုတ်ပါတီယာရုကနေဖြုတ်ချလိုက်တာဟာဒီမိုကရေစီနီးလမ်းမကျတဲ့လောက်ရဖြစ်တဲ့အကြောင်းနိုဝင်ဘာလရုပ်ကောက်ပွဲမှာထံခင် Now song jin jin pare lut do siwe we pyin pa ma tadin naw de ko dong san su ji ga a de lo pyo cha lite da ba nya yi a chei mon daw ma a khu lo ya ru phyo cha de kaisa phit twa ga da ha a lut phit ni de democracy snit ma ma phit tin ne kaisa phit de lo dong san su ji ga pyo ba de u shin ma a ni ne lut do ko tha phit set let tawun yu tha se phit ba de tu ye mae san na ne mie ga mae san da shin ti ya khan dong ga tu ko lut do ko se le a phit kan ne pyan le yut tin pi bu pi dong su yue kaw pwe commission tan ko tai cha tha da phit ba de ma ni ga sa tin ne lut do si we a pi tadin naw tin ne twet swin ya ma lut do twin so tin twin tha de lut do ko se le pyan le yut tin ye kaisa ha a dei be ma shi de lut ya phit de lu dong san su ji ga tadin naw de ko pyo ga ba de dong san su ji ha lut do ukatha tu ra u shin ma ne tadin la ni dong ga twet swin ga ba de dong san su ji ne democracy in a su de bak ka chou sa lut saung ni de phwe si won pyin sin ye kaisa ko u shin ma ga thauk khan tha da phit ba de
Indonesia nengai ye shi bai ma tanin ku ni ni ga pyet ja ga de le mo pa du a long ti song twa de lu Indonesia a ya shi de ga in ga ni ma a ti pyu pyo ja lai ba de ya ti uru chi ni so ya da chaung Papua Khayang twin le yin pyet ja de niya ko sha phwe lut da de in ga ni cha ma prathama u song yauk shi twa ga ja pi lo le ha long wa pyet si twa de lu tadin pe pu ga ba de le yin bo lai pa la de lu 54 yauk the ga 53 yauk ye yut u long ni ko twet shi tha bi lu ti ya ba de Indonesia Trigana, Lejong Kizin, Man, Nichokon, Leha, Indonesia Ninga, Shibe, Oxybil, Myogu, Masinta Kema, Pietja, Twakira Pibare, Limboma Kidri Damka, Asuyagani, Sinere, Midazuligo, Taubank, Bibu Dre, American Dollar, Leading Konatown Niva, Den Song, Twara Pibare, Nama Akulu, Lin Pietjara Numapian, Lejong, and Nekin Shin, Dre, Domin, Losambo, Dre, Kutan, Twala, Winitanago, Nyonja, Target, Jong, Indonesia, Tamra, Joko, Widuga,
တရင်တောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ
American Tanga, the Renego Selection, a penny rabacne. Iran Yashi Tara nuclear the bottom in Jacko, Tokham, Bima Mobulo, a Tinkia Democratic Teluto, a Mat Not Uga, Pioja Lady Adway, Congress Luto, yet Tokhamu Yana Mu, Matija Muri, Pomu Chitwala Nibare, the bottom in Jaya, Iran and Ine, a Chigan Jabi, Yepare, nuclear assisinego, a Limia Losson and Gain Shidelu, two Timmy Yusajau, New Jersey Pine, a Teluto, a Mat, Robert Mandeska, Seton Hall Tekadoma, Pioja, Mingo, and Twin Inganiga, Tetun Pioja Toraba.
Media Museum to a train at Toby Sisini, Pianchi, Pamboni, the Tana Picabare, BBGA, Topian, Tinaja, Mr. Lenziha, Shilama, Tue, Yaru, Dawango, Sadin, Tansama, Chetelu, Popia, Tabare, Museum Yashijo, Nine, Mr. Lenziha, American Suya, Bandanguine, Losoni, Yapet, Nangandaga, Dream Media, Alongu, Jija, Seaman, Kangoyama, Pibare, Aitema, Jizumaro, VOA, American Tan Pibido, the Char, Tanri, Tanarigaro, RFE, Lula de Asha, Tan, Radio Free Europe, Lodat de Uyoba Atan, Radio Liberty, Middle East Broadcasting Network, She 11, Atanri Tana, Season Koyene, Radio Net TV, Marty Sare, Tanari, Pawemare, Ari Tanari Gani, Tolinet, Season Nego, Apasin, Gava Nanga, Lubang, Nea Tasset, Nadanga, Panyu, Nasin, Chishu, Nijaraba, Mr. Lenzingha, Scripts Networks, A GK Pigani, Natong, Setongunima, Ninza, Yugavare, Dabime, A Timbing and Pit, Selebido, Darwin Tansa, Nizet, Pibarek.
Three Langanangama, Jimbagger, Yukopwe, and Nine Shong, Sini inga nega topian yama, bubin pion lay lulare soyago, messana shiniga, taka me baby, and yen poa tamara hao, mahinda raja paksa, and nine, nangae locare, pian wimbo, juzarago, pechala jabare, tilinga yoga commissioner, and also topian like de, me and nine shong si in ya, tamara hao raja paksa, usan, and yon bong poet, ne, and ne, a soya poet out deity, luto amania, amyazugo, and nine yaga jem shibabu, tilinga nega jempa gare, yoga poyala de go jiji api, through soya ye, kamu, pi. ပြည်ပြင်းနဲ့အုတ်ချုံမှုနဲ့အများဆန္ဒသဘောထားကိုလေးစားလိုက်နာတဲ့နိုင်ငံရေးလမ်းစဉ်အပေါ်ပြည်သူအများစုကထောက်ခံမှုပြသလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်ရာနီဝီကရေမန်စင်ဂေးကပြောပါတယ်။တရားဝင်ထုတ်ပြန်တဲ့မက်ဆေ့ချ်နေအရလွတ်တော်အမတ်နေရာစုစုပေါင်း230ငါးနေရာရှိတဲ့အထက်မှာဝန်ကြီးချုပ်ဝီကရေမန်စင်ဂေးဦးဆောင်တဲ့ညညတော်အမျိုးသားပါတီကတရားချောင်းနေရာအနေရခဲ့ပြီးမစ္စတာရာဂျပက္
Adrian Tupo, Pongan Durigo, Yajasa, Leton Pian, Taikan de Po, Kula Tamaka, Lukuni, Commissioner Mini Yonga, Lon Sepu, Banet, Jau, Yosu Labare. Taikan Muriha, IS, Islamic, Taikai de Mariga, Turugo, Sanjendu, Ditagan, Badai, Gonsangu, Pita Lade, Ogula, Sayaniga, Satin Bido, Pipuakirale, Pipare, Yadari, Miapia, Soyin, Jolan Bido, Trapi Nijarelu, Ditaganiga, Libyaning and Dre, Taupan Yi Sawyani, Kula Tamaga, Dawin Shidrigo, Yosu Barekna.
Direct from Washington, the voice of America, VOA. Now, so you have the ring go so when line at Usamo, we do a genia daba, a cool rod, the ring lario, nothing yamashi. ຈັ່ງຄາຍພຶ້ນປ່ຽວໄປດີຕື່ນຍົກແຈກ້ອງສອງອ້ຽງແລ່ຣີຈັ່ງແມງສວຍອິດແມນປໍປောက်ລາແດປໍປောက်ມາຜິດແດອ້ຽງແມງສວຍອິດຈິນຈິນຈາປໍປີ້ໄຂມາຕໍ່ບໍ່ເບຊີແດລູມະເນກະນີ້ປີລໍມາຈິນປາແດຕະດິນສາຊິນລິນປ່ວຍມາອະມິວຊາດີໂມຄຣາຊີອພ່ວຈົກອົກກະທາ
英安尼个，你比罗马萨丁进巴嘞，三日正要比杜勒多过日嘞，当三书记哈，正开朋友一巴地，刚上表来呢，不得了，都也得包他过，昨天上训练部一转表达巴嘞。这个嘞，奥古拉三年尼伢个，你比罗马西的正开朋友一巴地，他那种嘛，因阿东比，都让乌水曼谷巴地奥克塔亚鲁个呢，他们让乌丁生个拍下个比呢，刚上表来，露开他呢，不得了，当三书记个都也面个，酷鲁昨天到队过，表白。
我们不好去happenings in the middle of the night。This is not what you expect。伢子讲伢子起码撇撇开的给啥哈？Democracy你俩当真都你话嘞，是啦？让你露米亚不露，当三书记个表达了吧？都让乌水门的当三书记都刚上那屋哈，应该个绿岛人给啥也对嘛？不帮上月母的是个话嘞？啊，古罗正开朋友一把的刚上表来讲嘞，没水是亲亲家，十三爷不比开嘛多嘞，露当三书记个表白。
这嘛是登陆啊！这个没事是，这是那个波浪的时候，没事嘛，起码不要，今年嘛不要看那个乌龟去了。阿那亚巴蒂队刚上表来过，因阿东上月开了讲，罗威马拉马金巴美预告不嘛，NLD个路途超干部，波比亚拉梅路都年年面讲，当三书记个登陆队个表白，巴蒂奥克达亚鲁个呢调查看了亚嘞。
ที่ดูลูกดอกกระทะตัวอุ้ยเหม็นเนี่ยแต่นี่ล่ะนี่ก็นี่พี่รอมาแต่นายจ้าด้วยส่งสื่อเนี่ยกันเนี่ยเป็นตัวเลยแต่เสกุทบพอพิจารณาชีวิตเมย์ยี่โมงยาเช็ดดีกูรอตอนสั้นสุดจิกาคุลูกเดียวไว้ปูมาบอกสุดเด็ดบัตรเด็กกิสัยบัตรเด็กกิสัยกิสัยนั่นไงกิสัยมันนี่ก็สัตย์จริงจริงไปเลยลูกดอกมา
ลูกดอกกุ้งเลยดาวิงานี่เปลี่ยนเลยยกเต็งจินสายยาอุบลีจะแทนปีนายีที่เอาสู่ยุคเก่าไปก็มีเชิงอ่ะสุดท้ายจะเจียมยาวเต็งตัวลาลานี่เป็นตัวเอ็นเอลดีอันนี้เนี่ยดีอุบลีมูจังกูยังไงกูก็ตบมือดูจ้าแต่เนี่ยสาชิลิมไปด้วยมาดาวสันสุจิกาเปียวไว้อันนี้ว่าเล่มขังเดียวที่หาเปียงกูเปียงกูเด็กเป็นผีที่อยากกันเนี่ยเขาสาดเลยแต่ไม่ได้สาดเลยสิดูไรส์รบกวนที่อยากกันเพราะว่าเล่มมาชงเลยดูว่าไม่กี่สายอันไหน
A နာယပါတီတွင်ပြဿနာတွေကြောင့်လွှတ်တော်ရဲ့တာဝန်ကိစ္စရပ်တွေကိုထိခိုက်စေတာမျိုးမဖြစ်သင့်ကြောင်းနဲ့အဲ့ဒီလိုမဖြစ်အောင်လဲပြည်သူအားလုံးကဝိုင်းဝန်းစောင့်ကြည့်ဖို့တာဝန်ရှိတယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုသွားပါတယ်ရှင်
အင်ဂျင်နိုင်ပြောပြသွားတာပါ။တစ်ဆက်ထဲမှာပဲလက်တော်ကနေဆုံးဖြတ်ပြထမ်းဖို့ရွေးကောက်ပွဲကော်မရှင်ဘက်ကချက်မှန်တင်သွင်းလာတဲ့လက်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေမဲဆန္ဒရှင်တစ်ရခိုင်နှုန်းကရွေးကောက်ခံလက်တော်ကိုယ်စားလှယ်တွေအပေါ်ကန့်ကွက်တိုင်ကြားလာရင်ကော်မရှင်အနေနဲ့လက်ခံဆောင်ရွက်ရမယ်ဆိုရင်ဥပဒေအရလုံထုံးလုံးနည်းအစင်းစင်းရှိနေတယ်လို့လည်းတရားလွတ်တော်ရှေ့နေဦးကိုနီကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မအင်ဂျင်နိုင်ကအသေးစိတ်ကိုပြောပြမှာပါရှင
်မနေ့ကလွတ်တော်ရဲ့နောက်ဆုံးအကြိမ်အစည်းအဝေးပြန်လည်စတင်ကျင်းပခဲ့ရမှာပြည်သူလွတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုနာရီကလည်းဖြစ်တဲ့ဒူရဥရွှေမန်းဆက်လက်တာဝန်ယူနေပြီးတက္ကသိုလ်ဖွံ့ဖြိုးရေးပါတီပြည်ထနာဟာလွတ်တော်တွင်နဲ့သူ့ရဲ့လုပ်ငန်းတာဝန်တွေကိုထိခိုက်စရာအကြောင်းမရှိဘူးလို့ပြောသွားပါတယ်ဒါပေမဲ့လွတ်တော်စည်းအဝေးပွဲကာလလူအများစိတ်ဝင်စားနေတဲ့ကိစ္စကလွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပေးဖို့မဲဆန္ဒရှင်တစ်ရာခိုင်နှုန်းကန့်ကွက်ခဲ့ရင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့စုံစမ်းစစ်ဆေးပြီးဆက်လက်ဆောင်ရွက်သွားနိုင်ဖို့လွတ်တော်မှာဥပဒေပြုပေးရေးတောင်းဆိုနေတဲ့အချက်ဖြစ်ပါတယ်။ဒါဟာသူရဥရွှေမန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ကနေဖြုတ်ချပြီးပြည်သူလွတ်တော်ဥက္ကဋ္ဌအဖြစ်ကနေပါဖယ်ရှားနိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့အများကယူဆနေတာပါ။ဒါပေမဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွတ်တော်ရှေ့နေဥကိုနီကတော့သူ့အနေနဲ့အဲ့ဒီလိုမမြင်ကြောင်းပြောပါတယ
်အဲ့ဒါကိုဒီဥရွှေမန်းကိုချက်ချက်သိကူးတဲ့ရွေးချက်နဲ့ပြင်းနေလို့ပြောနေတာပြောနေတာမဟုတ်ပါဘူးဒီဥတွေကိုတင်နေတာကသူတို့ကအချိန်ကျမှာ၄ချိန်ရှိပါပြီဥတွေတောင်းဆိုနေတာကအဲ့ဒါဘာလို့ဆိုတော့လွတ်တော်အပတ်တယောက်ကိုရေးကောက်တင်လို့လိုက်တယ်သူဒီဘက်ဆန္ဒရှိတဲ့ကပြန်ပြီးတော့ဖြုတ်သိမ်းနိုင်တဲ့ရုပ်သိမ်းနိုင်တဲ့လောက်ပိုင်ကွန်းကိုပေါ်ရောက်ချာဦးလည်းပြတ်ထန်းထားတယ်အဲ့တော့အဲ့လိုပြတ်ထန်းထားတဲ့ပြတ်ထန်းချက်မှာသူကကော်မရှယ်ဥက္ကဋ္ဌတည်ရမယ်မဲဆန္ဒရှင်အနည်းဆုံးတည့်အခိုင်အမာလက်မှတ်ရေးထိုးပြီးတော့တည်ရမယ်အဲ့လိုတည်လာရင်ဒါဖွဲ့စည်းပုံအခြေခံဥပဒေမှာပါလာတာကော်မရှယ်ဥက္ကဋ္ဌကဥဒေအေးရဒီဟာကိုစုံစမ်းပြီးတော့မအားရအရေးမူလိုက်ဘူးဆိုတော့သူကရှောက်လောက်ပယ်နိုင်တယ်တကယ်လို့သူကဒါမှန်တဲ့အရေးကြီးတယ်ဆိုဥပဒေနဲ့အညီဆက်လို့ရမယ်လို့ရေးထားတယ်အဲ့တော့ဦးရင်းနဲ့ညီဆက်လို့ရတယ်လို့ရေးထားတာကအဲ့ဒါ2000ပေါ်ဒီကိုချိန်အောင်ဦးရင်းမရေးထားတာဒါကဒီကနေ့အထိဘယ်လိုဆက်လို့ရမယ်ဆိုတော့ဥပဒေကမရှိသေးဘူးအဲ့ဒါကြောင့်ဥပဒေကဒီဥပဒေကိုတည်နေတာဆိုတော့အဲ့တော့ကအခုတော်တော်လေးကသူ့ရှင်မှာရှောက်လာနေရှိပါတယ်ဒီလူလူကလည်းတိရခဲတော့လေလက်မထိုးပြီးတော့မှတို့အမကမကြိုက်ဘူးထုတ်ပေးပါဆိုတင်ထားတာလည်းရှိတယ်အဲ့ဒါလေးကိုဆက်လို့နိုင်ဖို့အတွက်ဥပဒေကဒီဥပဒေကိုတည်နေတာသူ့ရှင်မှာအတွက်တည်တာမဟုတ်ဘူးဘာလို့တင်လာတာ၄ချိန်ရှိနေလဲ။ဥရှင်မအတွက်ကတင်ရရမလို့ဥရှင်မကိုဖြုတ်ချင်တယ်။ဒီလိုတော့အခါဘယ်လိုဖြုတ်ရမလဲဆိုတဲ့ဥပဒေကရှင်းပြတ်ဖြစ်တယ်။အဲကြောင့်မို့လို့မဆိုင်ဘူးလို့ကျွန်တော်ပြောတာပ
ါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့မဲဆန္ဒရှင်တရားခိုင်နှုန်းကကန့်ကွက်မှုကိုလက်ခံပြီးအရေးယူစီစစ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လက်မခံကြောင်းပြောကြခဲ့ပြီးတရားခိုင်နှုန်းအစား20ရာခိုင်နှုန်းကိုပြောင်းလဲပေးဖို့အစိုးပိုင်းကတည်းကအဆိုပြုထားခဲ့ပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ကိုစာရေးသားကြဖို့လဲချက်မှန်ဖိတ်ခေါ် operation VOA ကနေပုတ်ထူးနဲ့အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။အခုတော့အပြစ်ခက်ရက်စဲရေးဆိုင်ရာသတင်းကိုနားဆင်ရမှာပါ။နိုင်ငံလုံးအပြစ်ခက်ရက်စဲရေးဆိုင်ရာသဘောတူညီချက်စာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးမှသာ KIO ကချင်လွတ်လပ်ရေးအဖွဲ့အနေနဲ့လည်းလက်မှတ်ရေးထိုးတင်ကြောင်းကချင်လူမှုအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။ဒီလိုတောင်းဆိုမှုအပေါ် KIO ဘက်ကလည်းသုံးသပ်စဉ်းစားနေပုံရတယ်လို့ ချင်လွတ်လပ်ရေးတပ်မတော် KIA ရဲ့စစ်ဘက်ဆိုင်ရာအရာရှိတွေကပြောပါတယ်။ကိုငြံဝင်းအောင်ကစူးစီးတင်ဆက်မှာပါရှင
်။ NCA အပြည့်အစားချုပ်ကိုလက်မှတ်လာထိုးကြဖို့ဩဂုလ17ရက်နေ့စွဲနဲ့တိုင်းသားလက်နက်ကိုင်15ဘွဲ့ကိုသမရဦးသိန်းစိန်ကစာပို့ပြီးဖိတ်ခေါ်ခဲ့တာပါ။အခုအချိန်ထိတော့ KNU ကရင်အမျိုးသားအစည်းအရုံးအပါအဝင် DKBA Democratic ကရင်အကျိုးပြုတက်မတော် KPC ကရင်ငြိမ်းချမ်းရေးကောင်စီနဲ့ SSA CRSS ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီစတဲ့တပ်ဖွဲ့တွေကတပွဲချင်းအလိုက်အစိုးရနဲ့သဘောတူလက်မှတ်ရေးထိုးသွားမယ်လို့ကြေညာလိုက်ပါပြီ။မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများ Democratic တပ်ဦး ABSDF အနေနဲ့လဲNCA စာချုပ်ကိုလက်မှတ်ရေးထိုးသွားနိုင်ဖို့ကြိုးစားသွားမယ်လို့သဘောထားထုတ်ပြန်ထားပါတယ်။ဒီလိုအခြေအနေမျိုးမှာအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ကရော NCA စာချုပ်ကိုအစိုးရနဲ့သဘောတူလက်မှတ်ရေးထိုးမှာလားဆိုတာအများကစောင့်ကြည့်နေပါတယ်။ NCA စာချုပ်ကိုလက်မှတ်ထိုးသင့်မထိုးသင့်ဆိုတဲ့ကိစ္စကိုဆုံးဖြတ်နိုင်ဖို့ KIO အဖွဲ့ကသူ့ရဲ့လိုင်စာမြို့ဌာနချုပ်မှာဩဂုလ18နှစ်ရက်ကြာလူမှုဆွေးနွေးပွဲလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲကိုကချင်လူမှုကိုစားပြုအရက်ဖက်လူအဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေတက်ရောက်ခဲ့ကြတာပါ။တိုင်းသားလက်နက်ကင်တပ်ဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးမှသာ KIO ကလည်း NCA စာချုပ်ကိုလက်မှတ်ရေးထိုးသင့်တယ်လို့သူတို့ကချင်လူမှုကိုစားပြုအရက်ဖက်အဖွဲ့အစည်းတွေကလိုင်စာဆွေးနွေးပွဲမှာတိုက်တွန်းအကြံပြုထားကြောင်းအဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ကချင်ငင်းညာရေးကွန်ရက်တာဝန်ခံဒေါ်ခွန်ကြာကပြောပါတယ်
နံပါတ်၁ကတော့အားလုံးပါဝင်မယ်ဆိုရင်လက်မှတ်ထိုးပါပေါ့အားလုံးပါဝင်တယ်လို့ပြောလို့ရှိရင်ပလောင်လို့ MNDAA ကိုကရရှိသမျှလက်နက်ကင်အဖွဲ့အစည်းအားလုံးကိုပါဝင်ဖို့ပါဘာဖြစ်လို့လဲဆိုလို့ရှိရင်တော့ Lokila statement ရဲ့ UNFCCC statement တွေရဲ့အကုန်လုံးကိုကြည့်မယ်ဆိုရင်လည်းအားလုံးတူတကွလက်မှတ်ထိုးဖို့ပဲဒီလောက်နှစ်ချီလာများတိုးစားခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီလအလန်းတောင်းအတိုင်းပဲလုပ်ပါလို့ကျွန်တော်တိုက်တွန်းထားပါတယ်ဒုတိယတစ်ချက်ကတော့ပြည်သူလူထုအကြံပြုတာကိုလည်းထည့်သွင်းစဉ်းစားပေးရမယ်လို့ကျမတို့တောင်းဆိုထားပါတယ်ရှင့
် NCA အပြည့်အစားချုပ်လက်မှတ်ရေးထိုးရမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်မှအဓိပ္ပာယ်ရှိမယ်လို့ဒေါ်ခွန်ညာကထောက်ပြပါတယ
်အားလုံးပါဝင်မှထိုးပါဆိုတာကချင်ပြည်သူတွေပဲတောင်းဆိုထားတာမဟုတ်ဘူးရှင့်ဒါကတနိုင်ငံလုံးမှာရှိတဲ့ဒီလူမှုအဖွဲ့အစည်းများရဲ့ညှိနှိုင်းဆောင်ရွက်ရေးကော်မတီအဲ့ဒီကော်မတီကနေလည်းပဲအားလုံးပါဝင်မှထိုးပါဆိုပြီးမှ18ရက်နေ့တိတ်နဲ့ကျင်းမထုတ်လိုက်တာတွေ့ပါလိမ့်မယ်ဒါတချင်ပြည်သူတွေတောင်းဆိုတာမဟုတ်ဘူးမြန်မာနိုင်ငံသားများတောင်းဆိုတာဖြစ်တဲ့အားလုံးမပါရင်မထိုးပါနဲ့မဖြစ်လို့လဲဆိုလို့ရှိရင်တော့ဒီတအောင်းပလောင် CNL ရှိတဲ့နေရာဟာ2013ခုနှစ်ကတည်းကနေပြီးတော့မှတိုက်ခဲ့သမျှတိုက်ပွဲအားလုံးရဲ့80ရာခိုင်နှုန်းကအဲ့ဒီနေရာမှာတိုက်တာဖြစ်ပါတယ်အဲ့တော့ CNL လိုမျိုးအဖွဲ့တွေမပါဝင်မဲနဲ့လက်မှတ်ရေးထိုးမယ်ဆိုလို့ရှိရင်ဘယ်သူအဖြစ်ခက်ရက်စေးရေးမှအဓိပ္ပာယ်မရှိပါဘူး
ဒီလိုအကြံပြုချက်တွေနဲ့ပတ်သက်လို့ KIO ခေါင်းဆောင်တွေရဲ့သဘောထားဆန္ဒကိုသိရအောင်မေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့လောလောဆယ်အဆက်အသွယ်မရခဲ့ပါဘူး KIO ဘိုဟိုကသူတို့ကိုပြန်လည်ရှင်းပြခဲ့တာနဲ့ပတ်သက်လို့ဒေါ်ခွန်ညာကအခုလိုပြောပါတယ
် KIO ကတော့ကျမတို့ပြည်သူလူထုရဲ့အကြံပြုချက်များကိုဖောက်ယူသွားတာရှိပါတယ်အဲ့ဒီလို့ရှိရင်တော့ဒီဥစ္စာကို Senior Delegation Team နဲ့ထပ်မံတွေ့ဆုံပြီးတော့မှထမန်ဆွေးနွေးဖို့အတွက်ရှိပါတယ်ဒီလိုရှိရင်တော့နေပြည်တော်မှာဒီတိထောင်စုရင်းချမ်းရေးပေါ်ဆောင်မှုဘဟုကော်မတီရဲ့ကိုယ်စားနိုင်ငံတော်သမ္မတနဲ့တွေ့ဆုံပြီးတော့မှအားလုံးပါဝင်ဒီလက်မှတ်ထိုးဖို့အတွက်ထပ်မံပြီးတော့မှညှိနှိုင်းဆွေးနွေးမယ်လို့သိရပါတယ်ရှင့
်ကချင်လူထုအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကို KIO ခေါင်းဆောင်တွေကအလေးနက်ထားစဉ်းစားသွားမယ်လို့သူယုံကြည်ကြောင်း KIA စစ်ဘက်အရာရှိဗိုလ်မှူးကြီးဇော်ကောင်ကပြောပါတယ
်ကျေပေါ်အနေနဲ့ဒီလူထုရဲ့အတန်ကဘယ်နားထောင်မှာပဲလုံးဝချင်းနဲ့အခုဒီပုံမှာဒီရဲ့နိုင်ငံရဲ့အခြေအနေအပေါ်မှာတုံးသက်ပြီးမှထူးချင်းရင်ထူးမယ်ချင်းလဲမထူးချင်းမထူးချင်းလို့အဲ့လိုပဲဆုံးဖြတ်ကြတယ
်ကချင်း KIO အဖွဲ့ဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေပါတဲ့အစင်းမြင့်ကိုယ်စားလှယ်အဖွဲ့ SD နဲ့အခုဒီသတင်းပတ်ကုံထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးသွားကြဖို့စီစဉ်ထားပါတယ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့ဖိတ်ခေါ်ရမှာဝါအမျိုးသားအဖွဲ့ချုပ် WNO ရခိုင်အမျိုးသားကောင်စီ ANC လာဟုဒီမိုကရက်တစ်တမက LDU ပလောင်ပြည်လူမျိုးရေးတပ်ဦး TNLA ကိုကန့်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ကိုမြန်မာအစိုးရကခြံလှန့်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုငံဝင်းအောင်ပြောပြသွားတာဖြစ်ပါရဲ့ရှင်။တစ်ဆက်တည်းမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲကကိုကံဘက်ကတရင်ကိုနားဆင်ရမှာပါ။ကိုကံလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်စစ်အုပ်ချုပ်ရေးကြေညာထားတဲ့ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုနောက်ထပ်စစ်အုပ်ချုပ်ရေးတပ်တန်း3လတိုးဖို့ပြည်ထောင်စုလွတ်တော်ကဆုံးဖြတ်လိုက်ပါရဲ့။စစ်အုပ်ချုပ်ရေးကြေညာထားပေမဲ့ကိုကံဒေသချဲ2015ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပဖို့စီစဉ်နေတယ်လို့ကိုကံဒေသကစားပြုဝင်ရောက်ရှင်ပြိုင်ကြဖို့ရှိတယ်လို့လဲကိုကံဒေတာကလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အပြည့်အစုံကိုတော့မဆုမွန်တင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါအစိုးရတက်နဲ့ကိုကံလက်နက်ကိုင်တက်ဖွဲ့ MMDAA တို့အကြားတိုက်ပွဲတွေပြင်းထန်လို့စစ်အုပ်ချုပ်ရေးကြီးညာထားရတဲ့ကိုကံဒေတာတွေမှာစစ်အုပ်ချုပ်ရေးနောက်ထပ်3လတက်တန်းထပ်တိုးဖို့နိုင်ငံတော်သမ္မတရုံးဝင်ကြီးဦးလာထွန်းကလွတ်တော်တွင်အဆိုတင်သွင်းမှုကိုကိုကံဒေတာကလွတ်တော်ကိုယ်စားလှယ်အနေနဲ့အတိအပြုထောက်ခံခဲ့တဲ့အကြောင်းကိုကံလွတ်တော်အမတ်ဥကြောနီနိုင်က VOA မြန်မာပိုင်းကိုပြောပါတယ
်စေအုပ်ချုပ်ရေးဆိုတာကျွန်တော်တို့လောလောဆယ်ကိုကံဒေတာမှာလိုအပ်နေတယ်ဆိုတော့လိုအပ်နေတယ်ဆိုတော့မတည်ငြိမ်မှုတွေရှိနေသေးတယ်ဆိုတော့လိုအပ်နေသေးတာပေါ့ကျွန်တော်အနေနဲ့ကျွန်တော်ထောက်ခံဆွေးနွေးတယ်ကသမရုံးဝင်ကြီးဦးလာထွန်းကနေဟိုပေါ့လွတ်တော်ကိုလာလွတ်တော်မှာလာပြီးမှစူးစင်တင်ခဲ့ကြတယ်ကျွန်တော်ကိုကံဒေတာမှာဥပဒေကဲ့သို့အနာတီတဲ့အမိတ်ပေါ့ကျွန်တော်တင်းနေဆောင်2015ကိုဖတ်တူတော့ပေါ့ရက်ပေါင်း90စေုပ်ချုပ်ရေးဖတ်တူတော့ပေါ့
ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာနိုင်ငံတော်သမ္မတဤဥပဒေကဲ့သို့အာဏာတည်သောအမိတ်အမှတ်တင်းမြင့်ဆောင်2015အရေးပေါ်အခြေအနေကြေညာခြင်းအပေါ်မှာထပ်ပြီးတော့ရပ်ပေါင်း90အထိတက်တန်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းကိုလုံမြို့နယ်ပြည်သူ့လွတ်တော်အမတ်ဦးဟော်ရှောက်ချန်းကအတည်ပြုပါတယ်ပြီးခဲ့တဲ့မေလတုန်းကလည်းပြည်တော်စုလွှတ်တော်မှာကိုကံဒေတာတွင်စေအုပ်ချုပ်ရေးတက်တန်းတိုးမြင့်မှုကာကွယ်ရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလင်ကအဆိုတင်သွင်းခဲ့ပြီးဒီအဆိုကိုအတည်ပြုခဲ့ပါတယ်။ဒီတစ်ချိန်ကတော့ကိုကံဒေတာတွင်စေအုပ်ချုပ်ရေးကိုဒုတိယချိန်တက်တန်းတိုးတာဖြစ်ပါတယ်။မကြာခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲကိုလည်းကိုကံဒေတာတွင်မှကျင်းပနိုင်ရေးစီစဉ်နေသလိုကိုကံဒေတာကကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေကလည်းဝင်ရောက်ရှင်ပြိုင်ကြဖို့ရှိပါတယ်လို့ကိုကံလွှတ်တော်အမတ်ဦးကျော်နေနိုင်ကပြောပါတယ်။စေအုပ်ချုပ်ရေးကြီးညာထားတဲ့ကိုကံဒေတာထဲမှာလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဝင်ရောက်ရှင်ပြိုင်မှုလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။အေးကျွန်တော်ပြန်ရွေးပါမယ်။ကျွန်တော်ကုကံဒေတာမှာအမျိုးသားလွတ်တော်ကိုယ်စားလှယ်ကြောင်းနေနဲ့ကျွန်တော်ပြန်ပြီးမှဝင်ဖို့ရှိတယ်။အကောင်လုံးကျွန်တော်တို့900ရှိတယ်။ကျွန်တော်တို့အမျိုးသားတနေရာစီတုနေနှစ်နေရာနေ၄နေရာတော့ရွေးလို့ရပါတယ
်။ဟုတ်ကဲ့ဒါတော့ဟိုဒီစေအုပ်ချုပ်ရရှိနေပေမဲ့ရွေးကောက်ပွဲကျင်းပမယ်အနေထားရှိတဲ့သဘောပေါ့နော်
။ကျွန်တော်ကျင်းပဖြစ်အောင်ကျွန်တော်ကျင်းပမှာကျွန်တော်တို့ပြေခါရက်ဆိုင်ရေးသဘောတူညီချက်စာချုပ်ချုပ်ပြီးလို့ရှိရင်နော်ချက်ချင်းအေးချမ်းမယ်လို့လည်းကျွန်တော်တို့ကတော့တူတောင်းပြီးမှမျှော်လင့်နေကြတာပေါ့
စီရင်တင်မှနေစေအခြေအနေတွေရှိနေတဲ့အတွက်ကိုကံဒေတာတွေမှာ2015ရွေးကောက်ပွဲဟာကျင်းပနိုင်ခြေရှိပါမလားဆိုတာကိုစိုးရိမ်မှုတွေရှိနေကြပေမဲ့လို့ကိုကံဒေတာတွေမှာမဲဆန္ဒရှင်စီရင်ပြုစုမှုတွေနဲ့ကိုယ်စားလှယ်လောင်းစီရင်တင်သွင်းမှုတွေဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
VOA American အတန်ရဲ့ဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်တွေကိုအတန်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
lambda နဲ့ခင်မတော်ရရှိများရှင် view american အတန်ကဗုဒ္ဓနဲ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်လွှင့်နေပါတယ်ခုဒုတိယပိုင်းအတန်လွင့်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line tomita 30 40 50 line lambda 190တို့ကပါတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်းAmerican EDN 3 English စာသင်ခန်းစာတွေနဲ့ Direct Line Season မှာတော့ရွေးကောက်ပွဲကျင်းပဖို့နီးလာချိန်မှာပြီးခိုင်ဖြူပါတီရဲ့အာနာလွန်ဆွဲပွဲတွေပေါ်တော့ရရှင်တို့ဘယ်လိုမြင်ကြပါသလဲ
အခုပါတီဥက္ကဋ္ဌဒီယာဂျီတာဝန်ယူထားပြီးတော့မှဆွတ်တော်ဥက္ကဋ္ဌဖြစ်နေတဲ့သူရဦးရှိမင်းရဲ့ရုပ်ပုံကင်ပုံတွေကိုတက်မလို့ဘက်ကသဘောထားတာကိုကျွန်တော်ကြည့်လိုက်တဲ့အခါကျတော့တက်ကျွေးပုံကံမှုတစ်ခုလုံးကျွန်တော်သဘောထားပါ
အင်္ဂါနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခွင့်အပြည့်အစုံကိုပြန်လည်နားဆင်ရပါပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထက်စိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုမူလဆောင်ပါရှင်အပေါ်မပြတ်ဦးကျော်စံသားစုစည်းတင်ဆက်ထားအောင်နားဆင်ကြည့်အောင်ပါရှင်
ဥရှိမန်ကိုဖယ်ရှားလိုက်တာဟာဒီမိုကရေစီညီကုံးမဟုတ်ဘူးဆိုတဲ့ကောင်းစနဲ့လင်ကော့ခ်ရေးသားထားတဲ့သုံးသပ်ချက်ကို brookings.edu မှာဖတ်ရပါတယ်။ဥရှိမန်ကိုဖြုတ်တာဟာဥသိမ်းစိန်နဲ့ဥရှိမန်တို့အကြပုံကိုရေးပြန်ဆိုင်မှုကြောင့်မဟုတ်ပါဘူး။အဓိကအကြောင်းရင်းကတော့စစ်တပ်အနေနဲ့တိုင်းပြည်ကိုကာကွယ်ပြီးသူတို့ရဲ့အနေအထားကိုထိန်းသိမ်းထားလို့ရတဲ့အတွက်ဖြစ်လေမလားဆိုတာသာစော်ကားတက်ဖွဲ့ဖြစ်နေပါတယ်။ဒီဖြစ်ရမှာသဘောထားတင်းမာသူစေအုပ်ချုပ်ရေးအကြီးအကဲဟောင်းဥဒန်းရွှေရဲ့သဘောတူညီချက်အရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မကြီးမင်းအောင်လှန်ကသမ္မတကိုတွန်းပေးလိုက်တာဖြစ်တယ်လို့သိရပါတယ်စစ်တပ်ကဘာကြောင့်ဒီလိုလုပ်ရလဲဆိုတာနဲ့ပတ်သက်လို့နောက်စဉ်းစားစရာအကြောင်းတစ်ချက်ကတော့စစ်တပ်ကလွှဲပေးတဲ့အမှတ်လောင်းအရေးအတွက်သုံးပုံနှစ်ပုံကိုဥရှင်မန်ကလက်မခံခဲ့လို့ပဲဖြစ်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ရောစတင်လှုပ်ရှားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုဥရှင်မန်တို့ကထောက်ခံခဲ့တဲ့အတွက်လည်းစစ်တပ်ရဲ့ညှဉ်းပန်းစရာဖြစ်လာခဲ့တယ်လို့ဆိုပါရစေ။ဒီဖြစ်ရဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပုံသဏ္ဍာန်ဘယ်လိုဖြစ်လာမလဲဆိုတဲ့ကိစ္စအတွက်အရေးကြီးပေမဲ့စိတ်နဲ့နဲ့ရှန်ရှန်ထိခိုက်လိမ့်မယ်လို့တော့မဆိုနိုင်ပါဘူး။ဒါပေမဲ့ဒီမိုကရေစီဟာစစ်တပ်ရဲ့ဆန္ဒနဲ့အညီစည်းကမ်းရှိတဲ့ဒီမိုကရေစီဖြစ်ရမယ်လို့ဖော်ပြတဲ့သဘောဖြစ်ပါတယ်။တချို့ကတော့ဒီဖြစ်ရနောက်ပိုင်းမှာစစ်တပ်ဟာပြုပြင်ပြောင်းလဲရေးကိုတောင်လက်ခံတော့မှာမဟုတ်ဘူးလို့တွက်ကြပါတယ်။သို့တော်လည်းပဲအချိန်တင်ကတလောက်ထိမဆိုးနိုင်ဘူးလို့ပြောလို့ရပါတယ်။ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကမြန်မာဒီမိုကရေစီရင့်ကျက်လာရင်တဖြည်းဖြည်းနောက်ဆုတ်သွားမယ်လို့ပြောထားတာပါ။သူတို့ကသူတို့ဟာတိုင်းပြည်ကိုကာကွယ်စောင့်ရှောက်သူလို့ယူဆထားကြတာပါ။ဒါကြောင့်ဒီဖြစ်ရဟာဥရှင်မန်းရဲ့ပုဂ္ဂိုလ်ရေးညီမှန်းချက်ကိုဟန်တားခြင်းသာဖြစ်တယ်လို့ယူဆနိုင်ပါတယ်။ပထမသက်တမ်းအတွင်းဖွဲ့စည်းပုံကိုမပြင်းရဘူးဆိုတဲ့ကတိကိုဥရှင်မန်းကချိုးဖောက်ခဲ့တဲ့အတွက်လဲစစ်တပ်ကသူ့ကိုစစ်စာပေါက်တယ်လို့ယူဆရဆိုတဲ့သတင်းတွေလည်းကြားရပါတယ်ဒီဖြစ်ရဲ့ကြေကြောင့်ဒေါအောင်ဆန်းစုကြည်ရဲ့မဟာမိတ်အင်အားယော့နေသွားပြီးဒေါအောင်ဆန်းစုကြည်နဲ့ဦးသိန်းစိန်တို့အကြားတနည်းပြောရင် NLD နဲ့အစိုးရအကြားဆက်ဆံရေးပုံမဆိုးရွားလာနိုင်ပါတယ်ဒေသတွင်းတခြားနိုင်ငံတွေမှာလည်းပဲဒီမိုကရေစီခီးဟာကြမ်းတမ်းလှပါတယ်ဒါကြောင့်မြန်မာနိုင်ငံဒီမိုကရေစီရေးအတွက်လည်းပဲအစိမ့်မြင့်ဆောင်ရွက်ကြမှာဖြစ်ပြီးအမေရိကန်အပါအဝင်မိတ်ဆွေနိုင်ငံတွေရဲ့ထောက်ခံအပေးမှုအားလည်းအေးဒီလိုအပ်နေတယ်လို့ရေးသားထားပါတယ်ခင်ဗျာမြန်မာညီညာရေးအကောင်းဆုံးမျှော်လင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့ The New York Times မှာသတ်မြင်ဦးရေးထားတဲ့ဆောင်းပါးကိုလည်းဖတ်ရပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်း90ကြာပြည်တွင်းစစ်ကိုအဆုံးသတ်နိုင်မဲ့သမိုင်းဝင်သဘောတူညီချက်တရားရရှိဟာခြေတလှမ်းပဲလို့ပြောတော့တယ် NCU လို့ခေါ်တဲ့ပြည်လုံးကျော်ပြစ်ခတ်ရဆဲရေးသဘောတူညီမှုအပိဒါရေးဆွဲဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့တွေအောက်တိုဘာ6ရက်9ရက်မှာတွေ့ဆုံခဲ့ကြပါတယ်။ဒီခေတ်ခဲစဉ်ညှိနှိုင်းရတဲ့သဘောတူညီချက်မှာစီးရေးနိုင်ငံရေးတာဝန်ယူမှုတွေရောထွေးပါဝင်နေပါတယ်။ရေရှည်အငင်းပွားလာခဲ့တဲ့ Federal မှုကိစ္စပြည်တွင်းစစ်ထာဝရအဆုံးသတ်ရေးကိစ္စတို့အတွက်ပတ်စုံပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတရားကျင်းပသွားဖို့ဆိုတာလည်းပဲဖော်ပြထားပါတယ်။တခုတည်းသောကြံနေသေးတဲ့ပြဿနာကတော့ DMCA ကိုဘယ်သူတွေလက်မှတ်ရေးထိုးမလဲဆိုတဲ့ကိစ္စပါ။အစိုးရကတော့အရင်သူတို့နဲ့နှစ်ဦးနှစ်ဖက်သဘောတူညီမှုအစည်းအဝေးပြုလုပ်ထားပြီးသားဖြစ်တဲ့15ဘွဲသာထိုးရမယ်။ စစ်တမ်းနဲ့မကြခင်ကတိုက်ခိုက်မှုတွေရှိခဲ့တဲ့လက်နက်ကင်အဖွဲ့သုံးဖွဲ့ဒါလက်နက်မဲ့တိုင်းရင်းသားအဖွဲ့အချို့ကိုခြံလှတ်ထားလိုပါတယ်အဆိုရပါကတနည်းပြောရင်ဒီကိစ္စဟာတိုင်းရင်းသားလက်နက်ကင်အဖွဲ့ဆန်၅ဘွဲ့ရဲ့သဘောထားအပေါ်မှာအများကြီးမူတည်နေပါတယ်ကြည်ရဲ့ကချင်လူမျိုးရဲ့အဖွဲ့ဟာဒီကိစ္စလက်မှတ်ထိုးမယ်မထိုးဘူးဆိုတာသိမသေးကြသေးသလို ကိုယ်ပိုင်အုပ်ချုပ်ခွင့်အပြည့်အဝရရှိထားတဲ့UWSA ဝတ်တော့ဖွဲ့ကတော့ရပ်ပီတာအခွင့်အရေးကိုဆွန့်ရှုံရမှာကိုဆိုရင်းနေပါတယ်။NCA ပြတ်သွားရင်တိုက်ပွဲတွေပြန်ဖြစ်လာနိုင်ပြီးမြန်မာနိုင်ငံမှာရရှိထားတဲ့ပြည်ပင်ပြောင်းလဲရေးကိုထိခိုက်လာနိုင်ပါတယ်။NCA ကိုလက်မဲ့ရက်သက်တပတ်တွေအတွင်းမှာလက်မှတ်ရေးထိုးဖြစ်ကြမယ်ဆိုရင်လက်မဲ့ရွေးကောက်ပွဲဟာငြိမ်းချမ်းရေးအတွက်အများက
ဒေါ်လာတန်တင်ဆက်တဲ့ American Indian တော့အင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါရဲ့ရှင
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
reach for the moon
ဖြစ်ပါတယ် reach reach ကမိအောင်လက်လှမ်းတာ for 4ကတွေ့ the the moon moon ကလာမင်းဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပေကလာမင်းကြီးကိုလှမ်းတာပေါ့ဒီနေရာမှာ moon အစား stars stars ဆိုတဲ့ကျဲတွေလို့ဒီပေရတဲ့ဝဟာရကိုထည့်ပြီးတော့ reach for the stars လို့လည်းပြောလို့ရပါတယ် idiom ဒီပေကလည်းရှင်းပါတယ်လာကိုလက်လှမ်းမိအောင်ကြိုးစားတယ်ဆိုရင်လက်တွေမှာမဖြစ်နိုင်တာမို့ idiom ဒီပေကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆလိုတာဖြစ်ပါတယ်ဒီဆုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူးဒါပေမဲ့လို့စိတ်ပြတ်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အစင်သည့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ?
Reach for the moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လလတန်တင်ဆက်သွားဖြစ်ပါတယ်ရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရမှာပါကိုအောင်လွင်ဦးကစီစဉ်ပြီးထုတ်လုပ်သူမတ်ခင်ဖြူထွေးနဲ့အတူတင်ဆက်ထားပါတယ်ရှင်
တော်ရရှိမြတ်မြာရွေးကောက်ပွဲကြီးကျင်းပဖို့နှစ်လလောက်လိုမှာပဲပေါ်ပေါက်ခဲ့တဲ့ဒီပြည်ခံပြိုးပါတီတွင်ကအာနာလွန်စောပွဲတွေကြောင့် NLD လိုတခြားပြန်ပြက်နိုင်ငံရေးပါတီတွေအတွက်အားသာချက်တွေဖြစ်လာနိုင်သလားဒါမှမဟုတ်လည်းအာနာကိုပိုပြီးစူးစိထားတဲ့ပါတီဖြစ်နေပြည်သူ့ချက်ခံဖွံ့ဖြိုးရေးပါတီကကျန်းနိုင်ငံရေးအင်အားစုတွေအတွက်ပိုပြီးအခက်အခဲကြုံစီမဲ့အခြေအနေမျိုးကိုဥတည်သွားနိုင်သလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဒီနေ့လွှတ်တော်တွင်မှာဆိုရင်တော့ဥရှိမန်းကပုံမှန်အတိုင်းပဲအုတ်ထတာဝန်ယူတာကိုလည်းကျွန်တော်တို့တွေ့ခဲ့ရပါတယ်။ဒါပေမဲ့သူ့ပေါ်ပါတီကဆွဆွဲထားတဲ့နဲ့ပတ်သက်လို့လည်းသူ့ဘက်ကခြေပသွားတာလည်းကျွန်တော်ကြားပါရတယ်။ဆိုတော့အာဏာရပါတီတွင်ကအားပြိုင်မှုတွေကအချိန်မသေးသေးဘူးလို့ဆိုရလိမ့်မယ်ထင်ပါတယ်။အခုလိုအာဏာရပါတီတွင်ကအကွဲအပြဲတွေကဘလောက်ထိဆက်သွားအောင်မှလဲအခုအချိန်နေရတကယ်ပဲပုံမှန်အနေထားကိုပြန်ရောက်လာပြီလားဆိုတာကိုကျွန်တော်ဆွေးနွေးမဲ့သူတွေရဲ့သဘောထားတွေအရင်ကြားချင်ပါတယ်။အရင်ဆုံးကတော့ပြည်လွှတ်တော်ကိုယ်စားလှယ်ဥဖေသန်းအမည်ကိုကြားချင်ပါတယ်ခင်ဗျာ။
ညိုဒီဒီကန်ကျူပါတီရဲ့ဒီဒီကရဲ့အပကဖြစ်ခဲ့တဲ့ဒီသူရဥရှိမအပေါ်မှာပါတီဥပဒေနေရာကပြင်ချလိုက်တဲ့ကိစ္စဟာသူပါတီချင်းအပွဲအပြဲတွေကိုဒီဒီလိုသူတွေပါအောင်ပေါ့နော်အဲကျွန်တော်တို့ပုံလေးကြည့်ဖြစ်ပါတယ်ပြီးတော့ဒီကိစ္စဟာပါတီချင်းကိစ္စတက်တက်မဟုတ်ပဲနဲ့နော်ပုဂ္ဂိုလ်ကြီးပေါ်မှာပို့ပြီးတော့အားတလာမင်းပြီးတော့သူရဲ့အဆက်နဲ့ဒီလိုနဲ့မိဆက်တဲ့လူတွေပေါ်မှာအဲ့လိုအရေးကြီးမှုတွေဆက်တိုက်ဖြစ်လာမယ်ဆိုရင်တော့ဒါဥရှိမန်းဖက်ကလည်းဒီဟာ reaction ပြန်ပြီးတော့လုံလောက်နိုင်တဲ့အနေအထားမှာရှိရင်ဒီဟာပြည်ရင်းတိုက်ပွဲတွေပြည်ရင်းစိတ်တော်ရာကွဲပြားမှုတွေဟာဒီထက်ဒီပိုပြီးတော့ကျွန်တော်တို့မြင်လာရမှာဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ ကျွန်တော်ဆက်ပြီးတော့တပတ်ကအရေးကြီးတဲ့ပုံစံတွေကလည်းဆက်ပြီးတော့ကျွန်တော်ငင်းတစ်ချင်းပါဆိုသလိုဆက်တဲ့အရေးကြီးလားမလားဒါယူဆက်ပြီးတော့ဆောင်ရွက်လားမလားနိုင်ငံရေးအရာလုံးဝအမြင့်ပြုတ်အောင်ဥရှင်မအပေါ်မှာတိုက်ခိုက်လားမလားအဲ့ဒီပေါ်မှာဥရှင်မဖက်ကဥရှင်မနဲ့ဥရှင်မကိုထောက်ခံတဲ့လူသားလူတွေဖက်ကဘယ်လိုတုံ့ပြန်လာမလဲအဲ့ဒီပေါ်မှာမူတည်ပြီးတော့ဒီပို့ပြီးတော့ဆိုးကျိုးတွေကောင်းကျိုးတွေဆိုတာအဲ့ဒီပေါ်ကကျွန်တော်တို့ပြင်ပြလာမှာဖြစ်ပါတယ်ခင်ဗျာအဲ့လိုပဲကျွန်တော်
ဟုတ်ပါတယ်ဟုတ်ကဲ့ကောင်းပါပြီခင်ဗျာကျွန်တော်တင်ရဆရာဦးစီသူအောင်မြင်လဲကျွန်တော်ဒီလိုင်းပေါ်မှာရောက်နေပါတယ်ဆရာဦးစီသူအောင်မြင်အမြင်ရောခင်ဗျာအခုဒီနေ့ဆိုရင်တော့ဥရှင်မန်းတဲ့ပုံမှန်တဲ့ဥက္ကဋ္ဌတာဝန်ပြန်ယူတာတွေ့ရတယ်ဒါပေမဲ့ဒီချိန်ထဲမှာပဲပါတီရဲ့သူ့အပေါ်မှာဆွဆွချက်တွေနဲ့ပတ်သက်လို့လဲသူ့ဘက်ကဖြစ်ရှင်းတာလည်းရှိနေတယ်ဆိုတော့အခုကဟိုပြည်ပြည်လည်လည်နဲ့ပြည်လည်သွားနိုင်တဲ့အလားအလာမျိုးတွေမြင်ရလားဒါမှမဟုတ်ရှေ့လျှောက်ပြီးတော့ပြဿနာတွေကဟိုပို့ပြီးတော့ဟိုကြီးထွားလာမယ့်အလားအလာမျိုးတွေတွေ့ရလား
အဲ့ဒီဥစ္စာကတော့ဟိုပြည်လည်နဲ့အလားအလာကျွန်တော်မမြင်ဘူးဗျာအခုဖြစ်တဲ့ပြဿနာကဟိုကျွန်တော်တို့ဆိုရင်တမတော်ကသူကသူ့တမတော်ရဲ့ဒီခိုင်ပြိုးပါတီရဲ့အစိုးရအဖွဲ့ရဲ့ကိုသူကတခုတည်းလို့သူကသဘောထားတာတခုတည်းလို့သဘောထားတဲ့ခါကျတော့ဒီခိုင်ပြိုးပါတီဆိုတာကတမတော်ကနေပြီးတော့မှဒီနိုင်ငံရေးရပေါ့နော်အစိုးရအာဏာသမ္မတတို့ဝန်ကြီးတို့ဘာလို့ရအောင်သူကခင်းထားတဲ့သူကအနေထားတစ်ခုပါတီတစ်ခုအဲ့ဒီပါတီတဲမှာဖြစ်တဲ့ကိစ္စကိုသူ့ရဲ့တမတော်အတွင်းရေးလို့ပဲသူယူဆတဲ့အနေထားကျွန်တော်တွေ့ရတယ်အဲဆိုရခါကြတော့အခုသမရအခုပါတီဥက္ကဋ္ဌဒီယာကြီးတာဝန်ယူထားပြီးတော့မှဆက်တော်ဥက္ကဋ္ဌဖြစ်နေတဲ့တရားဥရှိမန်းရဲ့လုပ်ပုံကံပုံတွေကိုတမရဘက်ကသဘောထားတာကိုကျွန်တော်ကြည့်လိုက်တဲ့ခါကျတော့တက်တွဲပုံကံမှုတစ်ခုလုံးကျွန်တော်သဘောထားပုံရတယ်အဲ့တော့ဒီတက်တွဲပုံကံမှုတစ်ခုကိုသူတို့နှိမ်နှင်းလို့သူတို့လုတ်ကင်နေတာကိုကျွန်တော်တွေ့ရတယ်ပထမဖြစ်မှာပါတီရဲ့ဒါကောင်းဆောင်ယာယူရတယ်သူတို့ဖယ်ရှားလိုက်တယ်ဒါပေမဲ့ဒီလောက်နေရနေမှာမဟုတ်ဘူးကျွန်တော်ကြည့်တာကတော့ဆက်တော်မှာရှိတဲ့ဒီဥက္ကဋ္ဌယာလူပြီးတော့မှဟိုအဲနာယကယာလူတွေဘာတွေကအစပါသူတို့ဒီဟာကိုဖယ်ရှားဖို့သူတို့စူးစမ်းနေမယ်။ဒါဖြစ်လို့တော့သူတို့ရာတက်တဲ့ပုံကံမှုလို့သဘောထားတယ်။ဒါသူတို့ရဲ့ဒါအတွင်းရေးကိစ္စလို့ပဲနားနေပြီးတော့မှသူတို့လုပ်တာ။အဲ့တော့ဒီပြဿနာတွေပြည်လည်မလားဘယ်လိုပုံစံနဲ့တွားမလဲဆိုတာဘုရားတော်ဥက္ကဋ္ဌပြောတဲ့ဥစ္စာအမှန်ပါပဲ။ဒီလောက်ချိန်မှန်ကဒါကိုသူဘယ်လိုမျိုးပြန်တုံ့ပြန်မလဲ။သူကလည်းတုံ့ပြန်နိုင်တဲ့အနေအထားရှိတယ်။တော့နိုင်ငံတကာကလည်းကြည့်နေကြတယ်ဒါကြီးကိုတိုက်ပြရလဲကြည့်နေကြတယ်။ပြီးတော့မှဒုံဆန်းစုကြည်ကလည်းဒီထဲမှာဝင်ပါမလို့လို့အရေးအကြောင်းတွေတွေ့နေရတဲ့အခါကျတော့ဒုက္ခသနာပုံကြီးကြီးလာမလားအမြဲဆက်ဆံပြီးလာမလားဆိုတာကတော့ဒါဒီလောက်ရှင်မင်းရဲ့တုံ့ပြန်မှုဒေါက်ဆန်းစုကြည်ကဘလောက်တော့မှဝင်ပါတယ်ဆိုတဲ့အပေါ်မှာပဲမြင်ချင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်စစ်တမ်းမူဟာဥအောင်လင်းထွက်လဲရှိနေပါတယ်ဥအောင်လင်းထွက်အမြင်ရောခင်ဗျာ
ကျွန်တော်စသုံးသပ်ပြရင်ပေါ့လေဟိုရေတော့ဒီဟာစဖြစ်လာတဲ့ဥစ္စာတွေကျွန်တော်တင်းကြုံကျွန်တော်တင်ပြပါမယ်1993ခုနှစ်အမျိုးသားညီလာခံမကျင်းပါခင်ဗျာလေဖွဲ့စည်းပုံအခြေခံဆဆွဲတဲ့ကူကအားလုံးသိပါလေဒါနိုင်ငံတော်ရဲ့ဥဆောင်မှုကံကနာမှာဟိုတက်မတော်ပါဝင်ရေးဆိုတဲ့ဥစ္စာကဒါအဲ့ချိန်အဲ့ဒီခါကဗိုလ်ချုပ်မှုကြီးတန်းရွှေရဲ့လမ်းညွှန်ချက်ပါအဲ့တော့ကျန်တဲ့လူတွေကအဲ့ချိန်ကပြောခဲ့ပါလေအရသာစစ်စစ်နိုင်ငံကြီးတက်သွားလိမ့်မယ်ဆိုတဲ့သုံးသပ်ချက်မျိုးရှိပါလေအဲ့တော့အဲ့ချိန်ကဗိုလ်ချုပ်မှုကြီးရဲ့မှတ်ချက်ကသူတို့ပြောက်သွားရင်မကောင်းလားကွာဆိုတာမှတ်ချက်ရှိခဲ့ပါအတူတူဥရှိမန်းနဲ့ပတ်သက်ပြီးတော့ပေါ့လေသူကဥရှိမန်းနဲ့ပတ်သက်ပြီးတော့2008ခုနှစ်လောက်မှာသမသူကဥရှိမန်းကဒီတိုင်းပြည်ပြည်သားတွေရဲ့အခြေအနေကိုသိရတဲ့ကြောင့်မို့သူနဲ့ပြည်ဆောင်ခဲ့တဲ့နိုင်ငံရေးခေါင်းဆောင်တွေနောက်ကြီးဝေးခေါင်းဆောင်တွေကအဲ့ချိန်အဲ့ဒီခါကဥရှိမန်းကအဲ့ဒါနိုင်ငံခေါင်းဆောင်ဖြစ်ရင်သိကောင်းမှာပဲဆိုတဲ့သဘောမျိုးနဲ့ကောလာဟလတွေထွက်ခဲ့တာရှိတဲ့အခါမှာဘုဒ္ဓမြတ်တိုင်းပြည်နေတဲ့ဥရှိမန်းကိုကောချက်တာရှိတယ်တပုတ်တမူရဲ့သမီးတော်ကျန်ကျန်ကသူ့ရဲ့မိသားစုကိုကောချက်တာရှိတယ်။တတိထားမိပါလိမ့်မယ်။အဲ့ဒီရဲ့နောက်ပိုင်းမှာပုဂျိုကြီးသူရရှိမရဲ့အခန်းကဏ္ဍကတော်တော်လေးကျော်သွားပါလိမ့်။2010မှာသမရနံပါတ်၄ဖြစ်တဲ့သမရဦးသိန်းစိန်ကိုသမရခံပြီးတော့မှဦးရှိမန်းကိုတော့
နံပါတ်3သမားကိုတော့လွတ်တော်ပို့လာ
တော့ဥက္ကဋ္ဌခိုက်တယ်ဆိုတာတင်ရရတွေ့ရပါလိမ့်မယ်။အခုဖြစ်တဲ့ကိစ္စမှာလည်းရှင်းရှင်းပြောရင်တော့သူဆက်ဆွဲသူပေါ့လေကိုရှင်မန်းကစစ်စပ်ပေါက်ဖြစ်ရပါလေ။ဘာဖြစ်လို့ဆိုတော့အစင်ဆက်ဒီတပ်ပေါ်ရပြီးတော့မှနိုင်ငံတော်ကိုဥဆောင်ရမယ်ဆိုရဲဥဆောင်ကိုသူကနကောစားလုပ်တဲ့သဘောမျိုးသူတို့ရှိပါလေ။အဲ့တော့ပိုးဝင်ရင်ပြောရင်တော့ဟုတ်ရပိုင်းကာလတွေကနှစ်လောက်ချီပြီးတော့မှဥရှင်မန်းနဲ့တိုင်းသာကောင်းဆောင်အဲ့ဒါကျွန်တော်တို့နိုင်ငံရေးကောင်းဆောင်ပေါ့ဗျာ။အဲ့တရားရည်နဲ့ပြောတဲ့ဆိုတဲ့ဖုန်းစကားပြောတာရှိတယ်။ဗိုက်ဘာနဲ့ပြောတာရှိတယ်။ကြံတဲ့အားလုံးကအခုလက်ရှိဒီတမ်းတော့ဒီစစ်ထောင်လာရေးအနေနဲ့ intercept အားလုံးရပါလေ။ဈာပြအနာထောင်မိတာဖြစ်ပါလေ။ဥချိန်မှာဟိုမှာအတိတ်ချက်တွေ ဆွဲချက်ဆွဲမယ်ဆိုရင်အခုကျွန်တော်တိတော့အချက်80လောက်ကိုသူတို့စုနေပါလိမ့်ဥရှိမန်းကမလွတ်နိုင်ပါဘူးသူလည်းမဟုတ်တာတွေဒါကိစ္စဆက်မှာတုတ်ခဲ့တာအများကြီးရှိပါလိမ့်အခုမှဟိုလို့လို့ပြန်ပြင်းမှဖြေလို့ရတဲ့နေတိုင်းမျိုးမရှိရကြမို့ဥရှိမန်းကိုတော့ကျိုးရှိသေးလေးနဲ့ဥက္ကရာတော့ပြောင်းလို့ပြီးတော့ပါမနေ့ဒီနေ့ပဲဒီမှာလဲလွတ်တော်ဟိုအများရပ်ဖို့ပါညာလောက်ခိုင်းတာရှိတာရှိတယ်အဲ့တော့ဥရှိမန်းကလည်းဟိုကောင်းပါမယ်အနေထားမျိုးရှိပါတယ်ဒါပေမဲ့ကျွန်တော်အမြင်ပြောရင်တော့တမ်းမတော်မှာတနက်ကင်ထားတဲ့သူကအာနာရှိပါတယ်တော့ဒီနေ့ပေါင်းချွတ်လိုက်တဲ့သူကဘာမှသူ့ရဲ့နောက်မှာတိုင်းနဲ့နောက်လိုက်မရှိတော့ပါဘူးဒါကြောင့်ဥခစီမန်းရဲ့အခန့်ကဏ္ဍကတော့ဒီလောက်နဲ့ပဲပြီးသွားတော့မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုပြည်ခံမျိုးပါတီတွေရဲ့အားနည်းချက်တွေကတခြားနိုင်ငံအင်အားစုတွေအတွက်အခွင့်အလမ်းကောင်းတစ်ရပ်ကိုဖြစ်လာနိုင်သလားဥပဒေအမြင်ပြောပါအောင်ခင်ဗျာ
ပြည်ခံမျိုးပါတီအနေနဲ့ဒီလိုဥရှိမအပေါ်မှာနော်ဥပဒေတစ်ရပ်ပေါ်မှာအရေးယူလိုက်ပြီးတော့သူ့ကိုတာမပါတီဝင်အဆင့်ကြည့်ကြောင်းကြည့်အရေးယူလိုက်ကြပေါ့နော်ဥရှိမအပေါ်ဝင်သူ့ရဲ့အပေါင်းအဖော်တွေသူ့ရဲ့ဟိုရင်းနှီးတဲ့ပုဂ္ဂိုလ်တွေကအရေးယူလိုက်ကြပေါ်မှာဒါပြည်ခံမျိုးပါတီကိုပြည်သူတွေကတော့နေနေဟိုရင်းဖြစ်သွားတော့ခံစားမှုကပိုပြီးတော့ပြင်းထန်သွားတာပေါ့ဒီခံကျုပ်ပါတီရဲ့ပုံလေးကပိုကြီးကျသွားတယ်လို့ကျွန်တော်မြင်ရတယ်ခင်ဗျအဲ့ဒီပေါ်မှာပဲဥရှိမန်းကိုဒီတူတွေကစာနာမှုပိုပြီးတော့မြင့်တက်လာတော့တွေ့ရပါတယ်အဲ့ဒါကြောင့်လည်းဥရှိမန်းကတစ်ဖက်မှာ NLD နဲ့ပိုပြီးတော့နှိစသွားအောင်ဥရှိမန်းကိုတွန်းပို့လိုက်တဲ့သဘောမျိုးလည်းဖြစ်နေပါတယ်ဒါကြောင့်ကျွန်တော်တို့ဒီလက်ရှိအခြေအနေကြည့်ရရင်တော့ဥရှိမန်းဘယ်လိုပြင်မလဲဒီကံကျိုးတဲ့က energy နဲ့เนาะကျွန်တော်တို့ energy ကောင်းဆောင်နဲ့အပေးယူလုပ်နိုင်တဲ့ပုံကူမျိုးကိုတော့ဒီကံကျိုးပါတီကလည်းလိုလားမှာမဟုတ်ပါဘူးဆိုရင်ကြောင်းရမှုဖြစ်မှာပါတစ်ဖက်မှာပါတီတက်အစိုးရကလည်းပို့ပြီးတော့စူးစီးဖြစ်လာတာကိုကျွန်တော်တွေ့ရပါတယ်အဲ့ဒီအပေါ်မှာကျွန်တော်တို့စိုးရိမ်မှုကကြီးမယ်တစ်ဖက်ကဥရှင်မကဘလို့လုပ်မလဲဆိုတာဆက်လက်ပြီးတော့ကျွန်တော်တို့ energy နဲ့ပူးပေါင်းမလားအပေးယူလုပ်မလားဒါမှမိမိပါတီထဲမှာကြည့်ကြပြီးတော့ရက်တည်နိုင်မလားအခုနကပြောတယ်ပေါ့နော်ကျွန်တော်တို့တက်နဲ့မပေါင်းနိုင်တဲ့အစိုးရနဲ့မပေါင်းနိုင်တဲ့ဒီခေါင်းဆောင်တယောက်ဟာရေရှည်သူ့နိုင်ငံရေးစက်ကွက်ကိုဘယ်လိုတွားမလဲဆိုတာကိုကျွန်တော်ရှေ့ဆက်ပြီးတော့ဥရှင်မရဲ့လှုပ်ရှားမှုပေါ်မှာအများကြီးမတည်ပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်ဆရာဦးစီသူအောင်မြင့်ရဲ့အမြင်နဲ့ဟိုကြားချင်ပါတယ်ဆိုတော့အခုဟိုပြည်ခံပြိုးပါတီတွေရဲ့အကွဲပြေးဟာတကယ်ပါတီကိုအားနည်းသွားစီလားဒါမှမဟုတ်လည်းအခုကစစ်တပ်ကကျောတော့နောက်ကနေအာဏာပို့ပြီးတော့ဟိုထိချုပ်လိုက်တယ်လို့မျိုးပို့ပြီးတော့ consolidate ပေါ့လေပို့ပြီးတော့အားကောင်းလာတဲ့အခြေအနေမျိုးနဲ့ဒီပါတီကကျန်တဲ့ပြန်ပြတ်နိုင်ငံရေးအင်အားစုတွေအတွက်ပို့ပြီးရှင်မို့တော့ခက်လာတဲ့ပါတီတစ်ခုဖြစ်နေရောပေါ်မလာနိုင်ဘူးလားဆရာမြင်ဆွေးနွေးပါဦးခင်ဗျအ
မှန်တော့ဟိုဒီဥစ္စာကတော်တော်ကိုဟိုပါတီတစ်ခုထဲမှာဟိုဘယ်လိုပြောမလဲဆိုတရားနဲ့တရားကိုရဲရဲဆက်ဆက်ပေါ့နော်ဟိုဗာလဲတိုက်ခိုက်နေကြတဲ့ဟာကပါတီကိုအားနည်းစီသွားတယ်ဆိုတဲ့ဥစ္စာကဘလို့မှဟိုဘလို့ခေါ်လဲညင်းလို့မရတဲ့ကိစ္စတော်တော်ကိုအားနည်းသွားပါတယ်အဲကျွန်တော်နှစ်ဖက်အပံနေနားထောင်တဲ့အခါကျတော့ဥရှိမန်းအပံပဲနားထောင်အစိုးရဘက်ကသမ္မတဦးသိန်းစိန်ထုတ်ပြန်တာပဲနားထောင်တော်တော်အားပြော်ပါတယ်တို့ရေကဒီလိုအချိန်ဒီမှာကျွန်တော်တို့ကမိကုံးကိုပြန်ပြောရရင်တစ်ဖက်ပြိုင်ပွဲပေါ့နော်အမှန်ဒီမှာကကျွန်တော်တို့ပြိုင်ပွဲကမြေပြားလည်းမရှိပါဘူးတတိုင်းကြီးလုံးကရေကောက်ပွဲဝင်ပြီးတော့မှအစိုးရဖွဲ့ဖို့ထိပြောင်းမှန်းတာကနှစ်ခုပဲရှိပါတယ်ဒီဒီကံပြိုးနဲ့တပ်မတော်နဲ့ပေါင်းထားတဲ့အုပ်စုရဲ့ပြီးတော့မှ NLD ရဲ့ရှိပါတယ် NLD ကလာဒီဟာကိုကောင်းကောင်းဟိုအဆုံးချတတ်မယ်ဒီဟာကိုကိုအင်အားတွေကိုစုမယ်ဆိုရင်တော့ကောင်းကောင်းကိုသူ့အတွက်ကိုအကျိုးရှိပါတယ်ဒါပေမဲ့အခုလောကဒေါ်ဆန်းစုကြည်ကိုကြည့်ရတဲ့ဟာကဒီဒီကံပြိုးပါတီရဲ့ဒီအကွဲအပြဲဂိုင်းကနာပြဿနာကိုသူကသူ့ရဲ့ပါတီကိုပို့ပြီးတော့မှဟိုကောင်းအောင်အချင်းကြီးကောင်းအောင်ယူကောက်ပွဲမှာဖြစ်အောင်မဟာမိတ်တွေနဲ့စုစုစီစီနဲ့ကျန်ပွဲဝင်သွားမယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ကသိမတွေ့ရဘဲနဲ့အဲ့ဒီဂိုင်းကနာထဲမှာသူကဝေပါမလို့လို့နေသားကြီးတွေ့တဲ့ခါကျတော့ဒီအားနဲ့ချက်ကြီးကိုသူကအားသာချက်အနေနဲ့ကြောက်နေတဲ့အနေအထားမျိုးကျွန်တော်တို့မတွေ့ရဘူးတကယ်လို့ဆိုတော့သူကအဲ့ဒီဂိုင်းကနာထဲမှာဝင်ပြီးတော့ပါအောင်ဆက်ပြီးတော့လုပ်မယ်ဆိုရင်တော့မပြောတတ်ဘူးဟိုသူဂိုင်းကနာတိုက်ပွဲထဲမှာဖြစ်တဲ့သူရောက်ရှင်မနဲ့ပတ်သက်တဲ့အကျိုးဆက်တွေကဒီ energy ဖြစ်တောင်မှခရေရက်ခတ်လာနိုင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီစနေဝဲအတွက်ကျွန်တော်မြန်မာနိုင်ငံကဒီလိုသူတုံးတချက်ဆောင်ပါရေးနေတယ်ကိုမှုတစ်ခေါ်ကိုမင်းသူလည်းရောက်နေပါတယ်ကိုမှုတစ်အမြင်ကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဟောလေကျွန်တော်အမြင်ကတော့ဒါကဒီအတိုက်ခံအတွက်အများကြီးကိုအထိကိုက်သွားနိုင်တဲ့အကြောင်းလေးလို့မြင်တယ်ခင်ဗျဘာဖြစ်လို့လဲဆိုတော့ဒီအနာရပါတီအနေနဲ့ကသူကဒီ ရွေးကောက်ပွဲကော်မရှင်ရဲ့နှိမ့်ဆက်မှုရဲ့တက်နေတဲ့နှိမ့်ဆက်မှုရှိတဲ့အနေအထားရှိနေတယ်ပေါ့နော်။ဆိုတော့တို့ဒီဟာကဒီအကြောင်းလေးလောက်တာကတစ်ဖက်ကတွေးမယ်ဆိုလို့ရှိရင်တို့အနေနဲ့ဒီရွေးကောက်ပွဲမှာဒီ26ရာခိုင်နှုန်းကိုရဖို့အတွက်မဖြစ်မနေရဖို့တို့ရည်ရွယ်ထားတဲ့အနေအထားရှိတယ်ခင်ဗျ။အဲ့တော့ဒီ26ရာခိုင်နှုန်းရပြီဆိုလို့ရှိရင်ဒီတကယ်လို့ဥရှိမန်းသာဒီမှာဩဇာတစ်ခုရှိနေတယ်ဆိုတော့တို့သမ္မတရွေးချယ်ရေးမှာတို့အပြိုင်ဆိုင်နေဖြစ်လာနိုင်တယ်ပေါ့။အဲ့အတွက်ကြောင့်နံပါတ်1တစ်ချက်ကဥရှိမန်းကိုကြိုပြီးတို့ဖယ်ရှားလိုက်တယ်။အဲ့တို့26ရာခိုင်နှုန်းကိုရဖို့အတွက်ကိုရည်ရွယ်ထားတာကပို့ပြီးပေးကြတာကဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့မှဒီ right to recall ကိုတင်လိုက်တဲ့ဟာဖိအားပေးတဲ့ဟာလည်းရှိလာတယ်ပေါ့။အဲ့တော့တို့အနေနဲ့ကဒီတိုက်ခံကစိုးရင်ကြာရှိတာကတကယ်လို့26ရာခိုင်နှုန်းရရင်25ရာခိုင်နှုန်းတက်မတော်သားနဲ့ပေါင်းလိုက်ရင်အစိုးရဖွဲ့လို့ရပြီ။ဒီလိုတဲ့မှာ168နေရာရပြီဆိုလို့ရှိရင်တို့ဘက်ကသမရတင်လို့ရမယ်အစိုးရဖွဲ့လို့ရမယ်။ဆိုတော့ဒီတိုက်ခံဘက်ကဒါကိုကြိုပြီးတွေးထားဖို့လိုတယ်ပေါ့ကြိုပြီးစိုးရင်မှုလိုတယ်ဒေါ်မစ်ဒီကလည်းဒါကိုစဉ်းစားထားတဲ့အနေအထားရှိနေမယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတော်တာရှင်နေပေးပို့ထားတဲ့စာတချို့လည်းကျွန်တော်ဒီနေရာမှာဖော်ပြချင်ပါတယ်ကိုဦးရှမ်းပြည်တောင်ပိုင်းမှာမတ်တင်ကြီးထိုင်ကျေးဇူးပြုပြီးဖတ်ပေးပါအောင်ခင်ဗ
ျမေးချင်တဲ့မေးခွန်းကတော့မြန်မာတမိုင်းမှာဒီလိုဖြစ်စဉ်မျိုးတွေရှိနေခြင်းဟာဒီမိုကရေစီအတွက်အားနည်းချက်အားသာချက်ဖြစ်မဖြစ်ဆိုတာထက်အင်အားစုတစ်ခုဟာသူ့ကိုကာကွယ်ပေးနိုင်လောက်တဲ့အနာပိုင်တွေကိုရင်ဆိုင်ထိမ့်ချုပ်နိုင်တဲ့လက်နက်ကင်အင်အားစုတစုလောက်တော့ရှိတဲ့ ਨੇ ဆိုတဲ့ ideology ကိုမွေးဖွားပေးစေသလားဆိုလိုတာကတိုင်းသားလက်နက်ကင်အင်အားစုတွေသူတို့အနာဂတ်ကိုစိတ်ချဖို့အတွက်ဒီနိုင်ငံမှာလက်နက်ကင်ထားရအောင်မယ်ဆိုတဲ့သတိမျိုးနိုင်ငံရေးအုပ်စုတွေအနေနဲ့လဲခပိုက်ဆောင်တပ်ပုံစံတမျိုးတမျိုးတော့လိုရမယ့်ရဖွဲ့ထားရမလားဆိုတဲ့တန်တရားမျိုးတွေဖြစ်လာနိုင်ပါသလားငင်းချမ်းရေးကိုပို့ပြီးအတားအဆီးဖြစ်စေသလားဆိုတာကျွန်တော်သိချင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ဆုံးအနေနဲ့ဥပေသန်းကိုပဲကျွန်တော်မေးချင်ပါတယ်ဆိုတော့အခုဒီပြည်ခိုင်ဖြိုးပါတီတွင်ကနိုင်ငံရေးခရက်တွေကဒီလာမယ့်ခုရွေးကောက်ပွဲကျင်းပဖို့လည်းနှစ်လလောက်ပဲလိုတော့တယ်ဆိုတော့ဒီရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲလုံးကာလနိုင်ငံရေးတွေမှာဘယ်လောက်တိုင်းတာဒီအကျိုးဆက်တွေကြုံရနိုင်လဲဥပေသန်
းပါတီတစ်ခုရဲ့ကြောင်းလဲမှုကြောင်းလို့ဒီအကျိုးဆက်တွေဖြစ်ပေါ်လာရဲ့ဆိုကျွန်တော်မထင်ဘူးဒါပေမဲ့အခုကပါတီရဲ့တက်ရဲ့အစိုးရရဲ့ဆိုပြီးတော့ကျွန်တော်တို့တုံးဖက်တုံးတန်ကသူတို့ကပေါင်းစည်းပြီးတော့ဒီခုနကပြဿနာတွေပေါ်မှာဒီကံကျိုးပါတီတွေကပြဿနာတွေကိုသူကအပြတ်ရှင်မှုလေးတဲ့သဘောမျိုးမြင်တွေ့နေရတယ်။အဲဒီလုပ်ရမျိုးဟာရွေးကောက်ပွဲပေါ်မှာလည်းပဲမတို့ချုံနိုင်တယ်ဒါမှမဟုတ်မတို့စိတ်မရှာဘူးတစ်ဖက်ကနိုင်ရှင်ရှိရဲဆိုပြီးတော့စိုးရင်စိတ်တင်နေပေါ့နော်ရွေးကောက်ပွဲကိုမမမကန်တရားမမျှတဲ့လှုပ်လာမယ်ဒါမှမဟုတ်ဘဲလိပ်ပြီးလှုပ်လာမယ်အဲ့လိုမျိုးဖြစ်လာမှသာလျှင်ဒါရွေးကောက်ပွဲအတွက်ဖြစ်ခိမ့်မှာဖြစ်ပါတယ်အဲ့လိုဖြစ်ဖို့အတွက်ကတော့ကျွန်တော်တို့ဟိုဒီအရှိန်ကဒီပါတီရဲ့တက်ရဲ့အစိုးရရဲ့သူတို့မှအဲ့ဒီလိုချင်းတိုးကတိုးကမျိုးပေါ့နော်သူတို့မှအာဒါဟိုလာမဲ့ရွေးကောက်ပွဲကျင်းမှာအဲ့လိုစိတ်ဓာတ်မျိုးဝင်လာမယ်အဲ့လိုချင်းတိုးကမျိုးဝင်လာပြီးတော့ခုနကလိုမဖြစ်တင်တာလေးဟိုဟာလာမဖြစ်အောင်မထိန်းချုပ်ပဲနဲ့ကိုလိုချင်ရအောင်ပုံပေါ်သွားမယ်ဆိုရင်တော့ဒီရွေးကောက်ပွဲဟာတရားမျှတမှုဖြစ်လာနိုင်မှုအဲ့လိုဖြစ်လာနိုင်တဲ့အခြေအနေကြောင့်တာလည်းကျွန်တော်တို့စိုးရင်ရတာဖြစ်ပါတယ်ပါတီချင်းအပြောင်းအလဲကြောင့်စိုးရင်ရတယ်လို့တော့ကျွန်တော်လည်းမမြင်ပါဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးခဲ့ကြတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးပေသန်းသတင်းစာဆရာဦးစီသူအောင်မြင့်စစ်တမ်းမှုအဦးအောင်လေးတို့ပါဝင်စာနယ်ရောကိုယ်တိုင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဒီတိုင်းရင်းလေးလိုင်းအစီအစဉ်ကိုတပတ်မှာနှစ်ကြိမ်အင်္ဂါညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေရဖြစ်ပါရရှင်။တရရှင်တွေကိုလည်းဆွေးနွေးပါဝင်ဖို့ဖိတ်ခေါ်အပ်ပါတယ်။ View American အတန်ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေသေးပါရရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။တရုတ်နိုင်ငံစီချမ်းပြည်နယ်မှာအာဏာပိုင်တွေကထောင်နဲ့ချီတဲ့ခရီးရန်ဖျားရှိခိုးကြောင်ခေါင်းမိုးတွေမျော်စင်တွေနဲ့ဝင်ပေါက်တွေကလဝါကတိုင်တွေကိုဖယ်ရှားတဲ့အစီအစဉ်တစ်ခုကိုစတင်လှုပ်ဆောင်နေကြပါတယ်။တတ်မှတ်ထားတဲ့စီကန်းတွေကိုချိုးဖောက်တယ်ဆိုပြီးလွန်ခဲ့တဲ့တစ်နှစ်ခွဲကျော်အတွင်းလဝါကတိုင်ပေါင်း1000ကျော်ဖြုတ်ချခံရတာဖယ်ရှားခံရတာတွေရှိခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဥပဒေနဲ့မညီပဲဆောက်လုပ်ထားတယ်ဆိုပြီး2014ခုနှစ်ကစလို့အစိုးရကတစ်စိတ်တစ်ပိုင်းပဲဖြစ်ဖြစ်လုံးဝဖြုတ်ဖြတ်တာမျိုးတွေနဲ့ပဲဖြစ်ဖြစ်ရင်ဆိုင်ခဲ့ရတဲ့ဖျားရှိခိုးကြောင်ပေါင်း400ကျော်အထိရှိတယ်လို့လည်းဆိုပါတယ်။စီချမ်းပြည်နယ်မှာရှိတဲ့ခရီးရန်ဘာသာဝင်တွေကတော့လဝါကတိုင်တွေဖျားရှိခိုးကြောင်တွေကိုဖယ်ရှားတဲ့လောက်ရက်တွေဟာသူတို့ယုံကြည်ကိုးကွယ်မှုပေါ်တိုက်ရိုက်ပစ်မှတ်ထားလှုပ်ဆောင်နေတာလို့သဘောထားကြတဲ့အကြောင်းအမေရိကန်ပါတီကြီးနှစ်ခုကပူးပေါင်းဖွဲ့စည်းထားပြီးတရားလွတ်လပ်တဲ့ဗဟိုအစိုးရကော်မရှင်တစ်ခုဖြစ်တဲ့ နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကဖော်ပြခဲ့ပါတယ်။ဒါပေမဲ့လို့လေဒီကိစ္စပေါ်သူတို့အနေနဲ့နှုတ်ဆက်နေကြတာတော့မဟုတ်ပါဘူး။ဖျားရှိခိုးเจ้าတွေကလဝါကတ်တိုင်တွေဖြုတ်ချခံနေရတဲ့ကိစ္စနဲ့ပတ်သက်လို့ဇူလိုင်လထဲမှာပဲတရုတ်ခရစ်ယာန်ကက်သလစ်ဂိုင်းတာဝန်ရှိသူတွေကမကောင်းဆိုးဝါးလုပ်ရက်တစ်ခုဖြစ်နေပြောဆိုခဲ့ကြပြီးအရှေ့တောင်ပိုင်းဒေသကဝမ်ဂျိုးမြို့မှာလည်းခရီးရန်ဘာသာဝင်တွေကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပါပရိုတက်စတင်နဲ့ကက်သလစ်ခရီးရန်ဂိုင်းတွေအပေါ်အာဏာရတရုတ်ကွန်မြူနတီပါတီရဲ့ထိန်းချုပ်မှုကိုလက်ခံထားကြတဲ့တရုတ်နိုင်ငံမှာတရားဝင်သဘောမျိုးရည်တည်နေကြတဲ့ခရီးရန်အသင်းတွေကတော့မှရှာရှာပပလုပ်ရဖြစ်နေလဝါကတိုင်တွေဖြုတ်ချတဲ့အစီအစဉ်တွေကိုရှုံချခဲ့ကြသလိုအစိုးရနဲ့ခရီးရန်တွေအကြားသွေးကွဲစေနိုင်တယ်လို့ပြောဆိုခဲ့တဲ့အကြောင်းAP သတင်းဌာနကဖော်ပြခဲ့တာပါတရုတ်နိုင်ငံမှာအာဏာပိုင်တွေရဲ့ပြစ်မှတ်ထားခံရတာဟာခရစ်ယာန်တွေကြီးတော့မဟုတ်ပါဘူးပြီးခဲ့တဲ့နှစ်အတွင်းခရစ်ယာန်တွေတင်တာမကဝီဂါမွတ်စလင်တွေတိဘက်ဗုဒ္ဓဘာသာဝင်တွေနဲ့ဖာလွန်ဂေါင်ဂိုင်းဝင်တွေအပေါ်မကြုံဘူးလောက်အောင်ချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ရဲ့အစီရင်ခံစာမှာထောက်ပြခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတော့1996ခုနှစ်ကလေးကတရုတ်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးစိုးရိမ်စရာကောင်းတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားတာပါနောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာဆိုရင်လေတရုတ်နိုင်ငံသားတွေအနေနဲ့လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ရှိဖို့အခြေခံဥပဒေကအာမခံခွင့်ပြုထားပေမဲ့လေဘာသာရေးယုံကြည်မှုကြင့်ကြံနေထိုင်မှုတွေနဲ့ဆက်နွယ်ပြီးချိန်ချောက်ခံရတိုက်ခိုက်ခံရဖန်စီထိန်ထိန်ထောင်ချခံခဲ့ရတဲ့ကိစ္စတွေအများအပြားရှိခဲ့တယ်လို့လည်းဖော်ပြခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ဘာသာရေးလွတ်လပ်ခွင့်ဟာလူတိုင်းလူတိုင်းရဲ့ယဉ်တဲ့အသေးထဲမှာအမြင့်တွယ်နေတဲ့နိုင်ငံတကာစံတန်ဖိုးတစ်ခုလို့ရည်ညွှန်းပြောဆိုခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုမှိမ့်မိန်အောင်လုပ်တာတိုက်ခိုက်တာတွေဟာယုံကြည်ကိုးကွယ်သူတွေကိုပြစ်မှတ်ထားချိန်ချောက်ရာရောက်ရုံမကသက်ဆိုင်ရာတိုင်းပြည်တစ်ခုရဲ့တည်ငြိမ်မှုကိုပါချိန်ချောက်ရာရောက်တယ်လို့လည်းဝန်ကြီးကယ်ရီကထောက်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့တရုတ်နိုင်ငံပါဝင်နိုင်ငံအားလုံးအနေနဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအခွင့်အရေးတွေနဲ့ပတ်သက်လို့ပေးထားတဲ့ကတိတွေအတိုင်းလိုက်နာကျင့်သုံးကြဖို့နိုင်ငံသားအားလုံးရဲ့အခြေခံအခွင့်အရေးနဲ့ကိုချင်းတရားအတွက်အရေးကြီးတဲ့ကိစ္စတွေမှာအပြည့်အဝလွတ်လပ်ခွင့်ရဖို့ဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ။
ခုချုပ်လွှင့်ခဲ့တာကတော့ American ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်အားကြီးညာပေးပါအောင်ရှင
်။တနင်္ဂနွေမျိုးတော့ဘန်ကောက်မှာဖြစ်သွားခဲ့တဲ့ပောက်ကွဲမှုအနည်းကအရယူထားတဲ့ဗီဒီယိုမှတ်တမ်းနေတဲ့မှာပါတဲ့မတင်ကသူတချို့ကိုအာဏာပိုင်တွေကအင်ကန်နေ့မှာလိုက်လံရှာဖွေနေတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်ပောက်ကွဲမှုကြောင့်အနည်းဆုံးလူ22ဦးသေဆုံးပြီး120လောက်ထိခိုက်ဒဏ်ရာရခဲ့တာပါအကြောင်းအမျိုးမျိုးနဲ့တိုင်းပြည်ကိုဖျက်ဆီးဖို့စ조사နေကြတဲ့သူတွေရှိတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်တင်းလာနေ့ကပောက်ကွဲမှုဖြစ်ခင်လေးမှာအရဝန်ဟိန္ဒူဖျားယုတ်ထုတော်အနီးမှာရရှိခဲ့တဲ့ CCTV မှာတန်းနေတဲ့မှာမတင်ကားသူလို့ထင်ရသူတူကကြောပုတ်အိတ်ကိုအဲ့အနီးနားမှာရှိတဲ့ခုံတန်းရမှာချထားခဲ့တာလို့ဆိုပါတယ်တရုတ်နိုင်ငံအရှေ့မြောက်ပိုင်းတီယန်ဂျင်းမြို့မှာဖြစ်သွားခဲ့တဲ့ပောက်ကွဲမှုကြီးတစ်ခုကြောင့်သေဆုံးကြသူတွေအတွက်အမတ်ရအောင်မွေပွဲအခမ်းအနားကိုအင်ကာနေကကျင်းပခဲ့ပါတယ်အဲ့ဒီပောက်ကွဲမှုတွေကြောင့်အနည်းဆုံးလူ114ဦးသေဆုံးသွားခဲ့တာဖြစ်ပါတယ်ပောက်ကွဲမှုဖြစ်သွားခဲ့တဲ့ဓာတုတူလောင်ယုံအနီးကားလမပေါ်မှာဒေသခံပြည်သူတွေစုဝေးပြီးသေဆုံးသူတွေကိုအယုဒေပေးတဲ့အနေနဲ့ပန်းခွေတွေချခဲ့ကြပါလေပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဥရှိမန်းကိုလက်ရှိအာဏာရပြည်ထောင်စုကြခိုင်တဲ့ဖွံ့ဖြိုးရေးပါတီအကြီးအကဲရုပ်ကနေဖြုတ်ချလိုက်တဲ့အပေါ်အတက်ခံကောင်းဆောင်တောင်ဆန်းစုကြည်ကအင်္ဂါနေ့မှာဝေဖန်ပြောကြားလိုက်ပါတယ်ဥရှိမန်းကိုပြည်ခံပြုတ်ပါတီဥက္ကဋ္ဌရုပ်ကနေဖြုတ်ချလိုက်တာဟာဒီမိုကရေစီနီလာမကျတဲ့လောက်ရဖြစ်တဲ့အကြောင်းနိုဝင်ဘာလရွေးကောက်ပွဲမတိုက်ခင်နောက်ဆုံးအချိန်ကျင်းပတဲ့လွတ်တော် CEO ပွဲပြင်ပမှာသတင်းတောက်တွေကိုတောင်ဆန်းစုကြည်ကပြောကြားလိုက်တာဖြစ်ပါတယ်ညာကြီးအချိန်မတော်မှာအခုလိုရုပ်ဖြုတ်ချတဲ့ကိစ္စဖြစ်သွားတာဟာအလုတ်ဖြစ်နေတဲ့ဒီမိုကရေစီစနစ်မှာမဖြစ်တဲ့ကိစ္စဖြစ်တယ်လို့လည်းဒေါံဆန်းစုကြည်ကပြောပါတယ်။ဥရှင်မအနေနဲ့လွတ်တော်ဥက္ကဋ္ဌဖြစ်ဆက်လက်တာဝန်ယူထားဆဲဖြစ်ပါတယ်။သူ့ရဲ့မဲဆန္ဒနယ်မြေကမဲဆန္ဒရှင်တိရခိုင်တို့ကသူ့ကိုလွတ်တော်ကိုယ်စားလှယ်ဖြစ်ကနေပြန်လဲယူသိမ်းပြဖို့ပြည်တော်စုလွတ်တော် ရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားထားကြတာဖြစ်ပါတယ်
။နောက်ဆုံးရထားတဲ့သတင်းကြေညာကိုကိုစော်ဝင်းနိုင်အောင်ကြေညာသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကုန်ညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇဟာရာအဘူဇိတ်ဖြစ်ပါတယ်။ကျမနန်လဖိုင်ပါ။သွားရရှင်များနဲ့တကောမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.